Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းပါရှင်။ Washington မြို့တော် View American တန်ကနေ2014ခုနှစ်ဇူလိုင်လ12ရက်စနေနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိတိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မအခင်ပြုထွေးပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမအေးတန်တာကျွန်တော်ကြော်သိမ်းကြည့်နေပါပါ။ဂါဇာကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်နေတာ9ရက်ရှိသွားပါပြီ။ရုရှားသမ္မတဗလာဒီမီယာပူတင်တောင်အမေရိကနိုင်ငံတွေစီခီးထွက်လိုက်ပြီးကျူးပါသမ္မတနဲ့ရင်ဆုံတွေ့ဆုံခဲ့ပါတယ်။ကမ္ဘာဖလားဘောလုံးပြန်ပွဲတက်တဲ့နေရာလူပဲကိုဒီကနေ့ဘရာဇီးလ်နဲ့နယ်သာလန်တို့ရှင်းမယ်ကစားကြပါမယ်။ဒီသတင်းတွေနဲ့အတူတခြားတိတ်တန်းသတင်းတွေကိုလည်းကြီးညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းသမားတွေအပေါ်ဖိနှိပ်မှုတွေနဲ့ဖမ်းဆီးထောင်ချမှုတွေရပ်တန့်ပေးဖို့ဒီကနေ့ရန်ကုန်မြို့မှာသတင်းတောက်တွေစုဝေးဆန္ဒပြခဲ့ကြပါတယ်။
ဒီကဲဒီဇူလိုင်တလထဲမှာပဲကျွန်တော်ဒုတ်နေသားတွေနဲ့မီဒီယာတွေချေချောက်တာခံရတယ်။နောက်မိန်ကုန်းကတစ်ဆင့်ပေါ့နော်။တော်ဝဲတော့နီလန်းနဲ့ချေချောက်တယ်လ
ို့ဒီနေ့ဆန္ဒပြခဲ့တဲ့ကဆန္ဒပြသူတူပြောခဲ့တာပါ။ဒီဆန္ဒပြပွဲအပေါ်အာနာပါနီဘက်ကရောဘယ်လိုမျိုးတုံ့ပြန်ထားတယ်လဲဆိုတာကိုလည်းမကြခင်အပြည့်စုံနားဆင်နိုင်ပါတယ်။တခါပြီးတဲ့သတင်းပတ်အတွင်းကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုစူးစီးတင်ပြပေးဦးမှာဖြစ်တယ်လို့မန္တလေးမြို့မှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒီလိုဖြစ်အောင်ဖန်တီးသွေးထိုးသူတွေကိုတကယ်ပဲဖော်ထုတ်နိုင်မလားဘယ်လိုအရေးယူနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လဲသောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးကြမယ်ဒါရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမဲ့အေးသနာကျော်တို့ကကြီးညာပေးပါမယ်ရှင်။
အစ္စရေးကဂါဇာကမ်းမြောင်ဒေသကိုဒီကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့မှ9ရက်ရှိသွားပါပြီ။တောက်ကြနေညဘက်မှာလူအများပြားသေဆုံးခဲ့ရတာနဲ့အတူအင်ဂါနီကလေးကစပြီးဂါဇာကိုတိုက်ခိုက်ခဲ့တာကနေပါလက်စတိုင်းလူမျိုး100ကျော်သေဆုံးခဲ့ရပြီးပါပြီ။ပါလက်စတိုင်းတွေဘက်ကတော့လူပေါင်း120ကျော်သေဆုံးခဲ့ရပြီးပြီလို့ပြောပါတယ်။ဟမတ်စ်နဲ့တခြားစစ်သွေးကြော်တွေကအစ္စရေးကိုဒုံးကျည်လူမောင်း900နီးပါးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးဖြစ်ပေမဲ့အခုချိန်ထိတော့အစ္စရေးဘက်မှသေဆုံးသူတယောက်မှမရှိသေးပါဘူး။အများအပြားကတော့အမေရိကန်ကအကူအညီပေးထားတဲ့ Iron Dome တန်ကွန်ချလို့ဆိုရမယ်အစ္စရေးရဲ့ဒုံးကျည်ကာကွယ်ရေးစနစ်ကြောင့်ဖြစ်ပါတယ်။ဂါဇာကပြစ်မှတ်တထောင်ကျော်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးနောက်ထပ်ပြစ်မှတ်ရည်ရွယ်ထားတာတွေရှိတယ်လို့အစ္စရေးကပြောပါတယ်။ပလီကျောင်းတစ်ခုကိုဘုံကျဲခံခဲ့ရပြီးပျက်စီးပုံဖြစ်သွားတယ်လို့ပါလက်စတိုင်းတွေကပြောပါတယ်။အစ္စရေးဘက်ကတော့အဲ့ဒီပလီထဲမှာလက်နက်တွေဖွဲ့ထားခဲ့တယ်လို့ဆိုပါတယ်။အရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာပိတ်ပင်တားမြစ်ထားတဲ့နိုင်ငံတကာဥပဒေကိုအစ္စရေးစစ်ဘက်ကလက်နက်ရဲလားဆိုတာသံသယရှိတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကတောက်ကြနေမှာပြောခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရဲသားတွေထိခိုက်သေဆုံးရတာအများပြားဟာနေရင်တွေကိုတိုက်ခိုက်တာကြောင့်ဖြစ်တဲ့ဆိုတဲ့အလွန်မင်းစိတ်ထိခိုက်ပွဲတဲ့တွေကုလသမဂ္ဂကရထားတယ်လို့နာဗီဘီလေးကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံရဲ့အသမရွေးကောက်ပွဲမှာမဲမတမာမှုတွေရှိရဲဆိုတဲ့ဆွဆွဲချက်တွေဖြစ်ပေါ်နေချိန်မှာပဲရွေးကောက်ပွဲပြီးတင်းမာမှုတွေကိုဖြေလျှော့ဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အာဖဂန်ရဲ့အရှင်ပြိုင်ဘက်သမ္မတလောင်း2ဦးတို့ဒီကနေ့စနေနေ့မှာဒုတိယနေ့အဖြစ်နဲ့ဆက်ပြီးတော့ဆွေးနွေးမှုတွေလုပ်နေပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကယ်ရီဟာရွေးကောက်ပွဲမှာအသာရတဲ့အက်စရက်ဖ်ဂါနီနဲ့ရောသူ့ရဲ့ပြိုင်ဘက်အဗ်ဒူလာနဲ့ပါတောက်ချနေတဲ့ကတွေးဆုံဆွေးနွေးခဲ့တာပါသူတို့နှစ်ဦးလုံးကသမရအာမစ်ခါဆိုင်နေရာကိုအစားထိုးဖို့အတွက်ဇွန်လ14ရက်နေ့ကပြုလုပ်ခဲ့တဲ့ဒုတိယကြော့ရွေးကောက်ပွဲမှာအနိုင်ရတယ်လို့ပြောနေတာပါလာမယ့်သတင်းပတ်တွေမှာမဲရီကိုပြန်စီစစ်ဖို့အစီအစဉ်တရက်ကိုကုလသမဂ္ဂကထုတ်ဖော်ပြောကြားခဲ့တဲ့တနေ့လည်းဖြစ်တဲ့တောက်ကြနေမှာအစည်းအဝေးတွေဇက်တိုက်ပြုတ်လုပ်ပြီးတော့မစ္စတာကယ်ရီကဒီရွေးကောက်ပွဲလုပ်ငန်းစဉ်တခြားစိတ်ရှည်ရှည်ထားကြဖို့တိုက်တွန်းသွားခဲ့ပါတယ်။မစ္စတာကယ်ရီကအမေရိကန်စိတ်ဝင်စားတဲ့ကိစ္စကတော့အာဖဂန်ပြည်သူတွေရဲ့အရေးပဲဖြစ်ပါတယ်။ပြည်သူတွေကအတိအမှတ်ပြုပြီးတော့ဒီမိုကရေစီနည်းကျလုပ်ငန်းစဉ်အတိုင်းတရားဝင်တင်မြှောက်ထားတဲ့အစိုးရတရရရှိဖို့အမေရိကန်ကရည်တမ်းပါတယ်လို့ပြောသွားခဲ့ပါတယ်။ရွေးကောက်ပွဲရလဒ်တွေအရမစ္စတာအဗ်ဒူလာဟာမစ္စတာဂါနီထက်မဲတတန်ညော့နေနေပေမဲ့လည်းမစ္စတာအဗ်ဒူလာကတော့မဲထွဲဝင်မှုမတမာမှုတွေဖြစ်ခဲ့လို့ဆွဆွဲနေတာပါအပြည့်သက်မဲရီတွဲမှုတွေကိုဇူလိုင်လနောက်ဆုံးပတ်မှာပြီးစီအောင်လုပ်မှာဖြစ်ပါတယ
်အီရန်နိုင်ငံမြောက်ပိုင်းကကာရစ်တပုံတွေထင်းချုပ်ထားတဲ့ခါခုခ်မြို့မှာကာဘုံတလုံးပေါက်ကွဲခဲ့တဲ့အတွက်လူ25ယောက်ထက်မနည်းသေဆုံးပြီးတခြားလူ25ယောက်ထက်မနည်းလည်းဒဏ်ရာရသွားပါတယ်တောက်ကြနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုရဲ့လက်သေးဖြစ်ကိုတော့ဘယ်သူကမှမကြေညာသေးပါဘူးအစိုးရနဲ့ငွေပေးငွေယူကိစ္စအပေါ်ညှင်းပွားပြီးတဲ့နောက်ခါခုခ်မြို့နာအီရန်မြောက်ပိုင်းကရင်လွင်နှစ်တွင်းကိုကာရစ်တပ်ဖွဲ့တွေကသိမ်းယူခဲ့တဲ့တနေ့တည်းမှာပဲအဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့တာပါရင်လန်တွင်နှစ်တွင်းကိုသိမ်းယူခဲ့တဲ့အပေါ်ဣရက်အစိုးရကပြစ်တင်ရှုတ်ချလိုက်ပြီးချက်ချင်းပြန်ဆုတ်ပေးဖို့ခါတွေကိုတောင်းဆိုလိုက်ပါတယ်ခါခုမျိုးနဲ့မြောက်ပိုင်းတခြားဒေသတွေကိုလွန်ခဲ့တဲ့လမှာကာဒစ်တပ်ဖွဲ့တွေကထိန်းချုပ်ခဲ့တာပါဣရက်မြောက်ပိုင်းမှာကတ်တွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသရှိပြီးသူတို့ကလွတ်လပ်ရေးလိုချင်နေကြတာပါ
ယူကရိန်းနိုင်ငံမှာခွဲထွက်ရေးကောင်ဆောင်အလက်ဇန္ဒားဘိုရိုဒိုင်အပါအဝင်နိုင်ငံအရှေ့ဆန်းကရုရှားလိုလားသူခွဲထွက်ရေးကောင်ဆောင်၁၂ဦးကိုတန်ခတ်ပိတ်ဆို့မှုလုပ်လိုက်ပြီလို့ EU ဥရောပသမဂ္ဂကပြောပါတယ်။ခွဲထွက်ရေးကောင်ဆောင်တွေကအဲ့ဒီဒေသကိုလွတ်လပ်ရေးကြေညာပြီးတော့ယူကရိန်းအစိုးရတပ်တွေကိုတိုက်ခိုက်နေတာဖြစ်ပါတယ်။မစ္စတာဘိုရိုဒိုင်ကရုရှားနိုင်ငံသားဖြစ်ပြီးတော့ယူကရိန်းနိုင်ငံအရှေ့ပိုင်းကဒေါနက်စ်ဒေသမှာသူ့ကိုယ်သူဝန်ကြီးချုပ်လို့ကြေညာထားတာဖြစ်ပါတယ်။ဒီယူကရိန်းနိုင်ငံကပဋိပက္ခနဲ့ပတ်သက်ပြီးတော့ EU ကလူပုတ်ကိုတော်တော်များများနဲ့စီးပွားရေးလုပ်ငန်းတွေကိုတန်ခတ်ပိတ်ဆို့မှုတွေလုပ်ထားလိုက်ပါပြီ။ရုရှားလူလာသူခွဲထွက်ရေးသမားတွေကသူ့အဆိုရွံစရာကောင်းလာတဲ့ရိုင်းနှက်နှိပ်စက်တဲ့အထောက်အထားတွေကိုဗီဒီယိုတွေဓာတ်ပုံတွေနဲ့တကွရရှိထားတယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကပြောပါရယ်။ယူကရိန်းအစိုးရတပ်တွေကလည်းအခွင့်အရေးချိုးဖောက်မှုတွေနည်းနည်းလုပ်ဆောင်တဲ့အထောက်အထားတွေရှိတယ်လို့ Amnesty ရဲ့အစိုးရခန်းစာမှာဖော်ပြထားပါရယ်။နောက်ထပ်အသေးစားဖြစ်ရတစ်ခုမှာတော့ယူကရိန်းရှေ့ကျမ်းမှာတပုံတွေကရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်လို့စစ်သား19ဦးမကသေးဆုံးပြီးတော့63ဦးဒဏ်ရာရရှိသွားတယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ရှင
်ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1 3ညလိုင်းနိုမီတာ25 kHz 1.965လိုက်နိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ရဲ့စနေညဘက်သတင်းများကိုဆက်လက်နားဆင်နေကြတာပါရုရှားသမ္မတဗလာဒီမီယာပူတင်ဟာလက်တင်အမေရိကနိုင်ငံ6ရာခိုင်နှုန်းစီကိုစတင်လိုက်ပါတယ်တောက်ကြာနေပထမဆုံးခီးတထောက်ကကျူဘာနိုင်ငံဖြစ်ပြီးသမ္မတရောဟူကက်စထရိုနဲ့တွေ့ဆုံပါတယ်ကျူဘာကနေရုရှားကိုပေးစရာရှိတဲ့အကျွေး90ရာခိုင်နှုန်းတနည်းအားဖြင့်အမေရိကန်ဒေါ်လာတန်ပေါင်း3000ကျော်ကိုလျှော့ပစ်ပေးခဲ့တာနဲ့ကျူဘာမြောက်ပိုင်းကမ်းရိုးတန်းမှာရေနံရှာဖွေဖို့ရုရှားကိုခွင့်ပြုတာတွေအပါအဝင်တနနိုင်ငံကြားသဘောတူညီချက်အများပြားကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ကျူဘာဒေါ်လာရေးရဲ့ဖခင်လူဂုံပြုခေါ်ဆိုကြတဲ့ဖီဒယ်ကက်စထရိုနဲ့လည်းမစ္စတာပူတင်တနင်္လာတွေ့ဆုံပါတယ်။ရုရှားကောင်ဆောင်ဟာတောက်ကြာနေ့ညမှာနီကရာဂွာနိုင်ငံစီခီးဆက်ပြီးသမ္မတဒန်နီယယ်အော်ဒီဂါနဲ့တနင်္လာတွေ့ဆုံပါတယ်။အဲဒီနောက်မှာအာဂျင်တီးနားနိုင်ငံစီခီးဆက်မှာဖြစ်ပြီးသမ္မတခရစ်စတီနာဖာနန်ဒက်စ်နဲ့တွေ့ဆုံမှာပါ။ရုရှားသမ္မတဟာဘရာဇီးရုရှားအိန္ဒိယတရုတ်တောင်အာဖရိကနိုင်ငံတို့ပါဝင်ပြီးဘရာဇီးနိုင်ငံမှာကျင်းပနေတဲ့ BRICS ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့စီစဉ်ထားပါတယ်
။ဂျပန်နိုင်ငံမှာဆေးရချက်ထွင်တဲ့အပေါ်မှာကန့်သတ်ချက်တွေဖြည့်ချော့ပေးဖို့အစိုးရရဲ့ဆုံးဖြတ်ချက်ဟာသမိုင်းဝင်ဆုံးဖြတ်ချက်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကတောက်ကြနေကပဲပြောသွားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဂျပန်လွှတ်တော်မှာဥရေအတီးပြုတ်ပြီးတာနဲ့ဂျပန်နိုင်ငံဟာဒေတာရင်းလုံခြုံရေးအတွက်လည်းပို့ပြီးတော့လှုပ်ဆောင်ပေးလို့ရမယ်အပြင်ကမ္ဘာအစဉ်မြင်မှာလည်းသူစစ်တဲ့ရဲ့အခန်းကဏ္ဍကိုမြင့်တင်နိုင်မှာဖြစ်တယ်လို့မစ္စတာဟေဂယ်ကပြောပါရယ်ဂျပန်စစ်တဲ့အနေနဲ့မဟာမိတ်နိုင်ငံတွေကိုဝိုင်းဝန်းကာကွယ်ပေးခွင့်ရှိဖို့ဖွဲ့စည်းပုံဥရေကိုပြင်ဆင်မဲ့အဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဂျပန်ကာကွယ်ရေးဝန်ကြီးအီဆူနိုရီအိုနိုဒီရာကအမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်နဲ့အမေရိကန်ပြည်အောင်စုဗာဂျီးနီးယားပြည်နယ်အာလင်တန်မှာရှိတဲ့ပန်နဂွန်စစ်ဌာနချုပ်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့ဂျပန်ကြားမှာလည်းဒီနှစ်ကုန်ပိုင်းမှာကာကွယ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာလက်ညှိုးအသစ်တွေရေးဆွဲပြီးမယ်လို့မစ္စတာဟေဂယ်ကပြောပါတယ်။အခုပြုလုပ်တဲ့ဂျပန်ရဲ့ပြုပြင်ပြောင်းလဲရေးကြောင့်ပယ်ရင်းတဲ့ဒုံးကျည်ကာကွယ်ရေးစနစ်နျူကလ িয়ার လက်နက်ပြန်ပွားမှုနှိမ်နှင်းရေးပင်လယ်ဓားမြနှိမ်နှင်းရေးငြိမ်းချမ်းရေးထိန်းသိမ်းရေးနဲ့စစ်ဖက်ဆိုင်ရာလေ့ကျင့်မှုမျိုးစုံမှာဂျပန်နိုင်ငံပို့ပြီးတော့တက်တက်ကြွကြွပါဝင်လာနိုင်မယ်လို့လည်းမစ္စတာဟေဂယ်ကပြောပါရယ်ဒီဂျပန်ရဲ့လှုပ်ရက်ကိုပြိုင်ဘက်တရုတ်နိုင်ငံကတော့ပြင်းပြင်းထန်ထန်ဝေဖန်တာပါတချိန်ကဂျပန်ရဲ့လက်အောက်ခံတောင်ကိုရီးယားကလည်းသတိထားတဲ့ပုံစံမျိုးနဲ့တုံ့ပြန်ပြောဆိုပါရယ်ရှင်
ဂျပန်နိုင်ငံမှာ2012ခုနှစ်တုန်းကငလျင်ကြီးလှုပ်တာကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့အနုမြူစွမ်းအင်ဆက်ယုံအနီးမြောက်ဖက်ကမ်းရိုးတောင်မှာဒီကနေ့ပြင်းထန်6.8ရှိတဲ့ငလျင်လှုပ်ခတ်ခဲ့ပါတယ်။ငလျင်ကြောင့်လူတစ်ယောက်ထက်မနည်းဒဏ်ရာရခဲ့ပြီးဆူနာမီအသေးစားလေးတစ်ခုဖြစ်ခဲ့ပေမဲ့ထိခိုက်ပျက်စီးတဲ့သတင်းတွေတော့မရသေးပါဘူး။ငလျင်ဟာတူဂျိုမြို့တော်အရှေ့မြောက်ဖက်ဖူကူရှိမာကမ်းလွန်ပင်လယ်သမုဒ္ဒရာရေအောက်6မိုင်အနက်မှာစနေနေ့မနက် 4:22 မိနစ်ကလှုပ်ခတ်ခဲ့တယ်လို့ဂျပန်မူလဝသအေဂျင်စီကပြောပါတယ်။အသက်68နှစ်အရွယ်အမျိုးသမီးကြီးတဦးလေကလေးတွေပေါ်ကနေချော့ချပြီးခြေထောက်ကျိုးသွားတယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းငလျင်လှုပ်ပြီးနှစ်နာရီကြာမှတော့ဆူနာမီသတိပေးချက်နဲ့ကုညီကယ်ဆယ်ရေးဆိုင်ရာသတိပေးချက်တွေအားလုံးကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာကြီးကြပ်ထိန်းသိမ်းရေးတာဝန်ရှိသူတွေရဲ့အဆိုအရတော့ဖူကူရှိမာဒိုင်အီချီနျူကလ িয়ার ဆွမ်းအင်ဆက်ရုံနဲ့ကံရုံတစ်ချောက်ကတခြားနျူကလ িয়ার ဆိုင်ရာနေရာတွေထိခိုက်မှုမရှိခဲ့ဘူးလို့ပြောပါတယ်။2012ခုနှစ်ကလုခတ်ခဲ့တဲ့ငလျင်ကြောင့်လူပေါင်း19,000လောက်သေဆုံးခဲ့ရပြီးဖူကူရှိမာနျူကလ িয়ার ဆွမ်းအင်ဆက်ရုံထိခိုက်ပျက်စီးခဲ့ရပါတယ်။2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအဖြစ်ဒီကနေ့နဲ့မနေ့ပြန်မှာနောက်ဆုံးပွဲနှစ်ပွဲကစားပြီးရင်အဆုံးသတ်တော့မှာပါ။ဒေသစံတော်ချိန်စနေညနေမြန်မာစံတော်ချိန်တနင်္လာနေ့မနေ့2:00ခွဲမှာတတိယနေရာအတွဲအင်ရှင်ဘရာဇီးလ်နဲ့နယ်သာလန်အသင်းတို့ရှင်ပြိုင်ကစားကြပါမယ်။ တခါဒေသစံတော်ချိန်တနင်္ဂနွေနေ့မြန်မာစံတော်ချိန်တနင်္လာနေ့မနေ့တနားယူခွဲမှာတော့နောက်ဆုံးဘောလုံးပွဲကိုအာဂျင်တီးနားနဲ့ဂျာမနီတို့ရှင်ပိုင်ကစားကြမှာပါ semi final မှာအင်ရှင်ဘရာဇီးလ်ကို 9-6 နဲ့စံချိန်တင်သမိုင်းမှတ်တမ်းဝင်အနိုင်ရခဲ့တဲ့ဂျာမနီအသင်းဟာ2002ခုနှစ်မှာရော်နယ်ဒိုဦးဆောင်တဲ့ဘရာဇီးလ်အသင်းကိုဘောလုံးပွဲမှာအရေးနှိမ့်ခဲ့ပြီးကြတဲ့ကဆိုရင်အခုပထမဆုံးအချိန်ဘောလုံးပွဲပြန်တက်နိုင်တာပါအာဂျင်တီးနားအသင်းကတော့ပွဲအစတုန်းကတိတ်ကြီးတစ်ပေးခံခဲ့ရတာမဟုတ်ဘဲဘောလုံးပွဲထိရောက်လာခဲ့တာဖြစ်ပါတယ်အုပ်စုပွဲ16သင်းရှုံးထွက် quarter final နဲ့ semi final ပွဲတွေမှာအာဂျင်တီးနားအသင်းခြေစွမ်းဟာအများကြိုက်လောက်အောင်ကောင်းလာတာမဟုတ်ဘဲချန်ပီယံဖြစ်ဖို့အတော်လေးကြိုးစားရမယ့်ပုံရှိပါတယ်တကယ်လို့ဂျာမနီကိုအနိုင်ရပြီးချန်ပီယံဖြစ်မယ်ဆိုရင်တော့မက်ဆီဟာတစ်ချိန်ကအာဂျင်တီးနားဘောလုံးအကျော်မှမာရာဒိုနာကိုစံချိန်ချိုးနိုင်မှာပါမက်ဆီဟာဒီနေ့ကမ္ဘာဖလားပွဲဝင်အသင်းတွေကအကောင်းဆုံးဘောလုံးသမားအဖြစ်ရွေးချယ်သတ်မှတ်ဖို့ရထားတဲ့စီးရင်ထဲမှာပါနေပါပြီသူနဲ့တူစီးရင်ထဲမှာပါတဲ့အထက်ဒဏ်ရာလို့နားလိုက်ရတဲ့ဘရာဇီးဘောလုံးအကျော်မနေမှာအာဂျင်တီးနားအသင်းကပဲမက်စကရန်နိုဒီမာရီယာတို့ပါတယ်လို့ဂျာမနီကဆိုရင်တော့အသင်းကောင်းဆောင်ဖိလစ်လမ်ငါးဂိုးသွင်းထားတဲ့ Thomas Müller Toni Kroos နဲ့ Mats Hummels တို့ပါဝင်ကြပါတယ်အကောင်းဆုံးဂူဒမားစုရွေးချယ်မဲ့စီးရင်ထဲမှာတော့ကော့စတာရီကာကကီလာနာဗက်စ်ဂျာမနီကမန်နွယ်လူဝါနဲ့အာဂျင်တီးနားကဆာဂျီယိုရိုမီရိုတို့ပါဝင်ကြပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမဲ့အေးသနာကျော်တို့ကြီးညာပေးခဲ့ကြတာပါရှင်ဒီမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လင်းပေးမှာပါအခုကတော့အရင်ဆုံးဒီရန်ကုန်မြို့ကသတင်းတောက်တွေရဲ့ဆန္ဒပြပွဲအကြောင်းကိုပြပြပေးချင်ပါတယ်သတင်းလွှတ်လပ်ခွင့်အပြည့်ဝရရေးနဲ့မီဒီယာဖိနှိပ်မှုတွေရပ်တန့်ပေးရေးသတင်းသမားအများစုကဒီသမရဦးသိန်းစိန်ကိုဆန္ဒပြတောင်းဆိုလိုက်ပါတယ်ရန်ကုန်မြို့ငင်းငယ်ရေးစင်တာမှာသမရဦးသိန်းစိန်နဲ့မြန်မာနုပညာရှင်တွေတွေ့ဆုံစဉ်ငင်းငယ်ရေးစင်တာရဲ့အပြင်ဘက်မှာတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်လူ30နီးပါးစုဝေးခဲ့တဲ့ဆန္ဒပြသတင်းသမားတွေကိုတော့ကမာရွတ်ရဲ့စကန်းကပုံမှန်ဆက်ရှင်နဲ့အမှုဖွင့်လိုက်ပြီလို့လည်းဆိုပါတယ်အပြည့်စုံကိုတော့ကိုစီသူကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါဒီကနေ့ရန်ကုန်မြို့ကငင်းချမ်းရေးစင်တာမှာသမရဦးသိန်းစိန်နဲ့မြန်မာအနုပညာရှင်တွေတွေ့ဆုံကြတဲ့အချိန်မီဒီယာဖိနှိပ်မှုချက်ချင်းရက်ဆိုတဲ့စာတမ်းရေးထိုးထားတဲ့အင်ဂျီတွေဝစ်ဆင်ထားတဲ့သတင်းသမားတွေကိုဝင်ရောက်သတင်းယူဖို့ရဲတပ်ဖွဲ့ကပိတ်ပင်ခဲ့လို့ငင်းချမ်းရေးစင်တာအဝင်လမ်းမှာပဲမီဒီယာဖိနှိပ်မှုချက်ချင်းရက်စာတမ်းပါအင်ဂျီတွေဝစ်ပြီးပါဇက်တွေကိုအနက်ရောင်တိတ်တွေနဲ့ချက်ချီကပ်ပိတ်ပြီးတော့လိုလက်ခွင့်မရရှိတာကိုတရုတ်ပြစာနာထုတ်ဖော်ခဲ့ကြပါတယ်မြန်မာဂျာနယ်လစ်ကွန်ရက်ရဲ့လူမှုရေးတာဝန်ခံမတ်ရွှေမုံကတော့သတင်းရယူခွင့်တားမြစ်ခံရတဲ့အပေါ်အခုလိုပြောပါတယ်
အခုလိုတည်င်းယူကိုတားဆီးပိတ်ပင်နေပေါ့အရန်ခံစားရပါတယ်ကျမတို့ကဒီအလုပ်ကိုတည်င်းတော့ဆိုတဲ့အလုပ်ကကုသိုလ်လည်းရတယ်ပြီးသူအတွက်အကောင်းဆုံးဝန်ဆောင်မှုပေးနိုင်တဲ့လူတွေဆိုကျမတို့ကတည်င်းတော့တယောက်ဘဝကိုဂုဏ်ယူနေတာကျမတို့ကျေနပ်နေတာကျမတို့ရတဲ့လာကတို့စာမှုကတို့ဆိုတာနည်းနည်းလေးပါဒါပေမဲ့ကျမတို့ကအလုပ်လုပ်ရင်းနဲ့ကုသိုလ်လည်းယူလို့ပြီးသူအကျိုးပြုနိုင်တယ်ဆိုပြီးတော့တည်င်းတော့တယောက်ဘဝကိုဂုဏ်ယူနေတာဒါပေမဲ့အခုလိုအချိန်မျိုးမှာတည်င်းယူခွေးဟိုတော်မှတားဆီးလိုက်တဲ့ပိတ်ပင်လိုက်ဆိုတာကျမတို့ဘာဆက်လို့ရမလဲဒါကြောင့်မလို့ကျမတို့အားလုံးကျမတို့ရဲ့ပါဇက်တွေအကုန်လုံးပိတ်ထားလိုက်တယ်
ငင်းချမ်းရေးစံတာအတွင်းပြုလုပ်နေတဲ့ဦးသိန်းစိန်နဲ့မြန်မာအနုပညာရှင်တွေတွေ့ဆုံပွဲကိုသတင်းယူဖို့လာရောက်တဲ့သတင်းသမားအချို့ကိုတီရှပ်ဝတ်ဆင်ထားလို့ဆိုတဲ့အကြောင်းပြချက်နဲ့အဝင်လမ်းကနေရဲတပ်ဖွဲ့ကပိတ်ဆို့တားဆီးခဲ့တာပါမီဒီယာဖိနှိပ်မှုချက်ချင်းရက်ဆိုတဲ့စာသားရေးထိုးထားတဲ့တီရှပ်တွေဝတ်ဆင်ထားသူသတင်းသမားတွေကတော့အဲ့ဒီအဝင်လမ်းထိပ်မှာပဲစံတာထုတ်ဖော်ခဲ့ကြပါတယ်အဲ့ဒီလိုစူဝေးခဲ့တဲ့သတင်းသမားတွေကိုခွင့်ပြုချက်မရှိဘဲစူဝေးစံတာထုတ်ဖော်ခဲ့လို့ပုံမှန်ဆက်ရှင်နဲ့အမှုဖွင့်လိုက်ပြီလို့ကမာရုတ်ရက်စကန်စကန်မှုဦးမောင်မောင်ဦးကပြောပါတယ
်။ပါပြီဗျာဒါပေမဲ့တော့ဒီလေးအားဆက်ရှင်နဲ့ဖွင့်ထားပါတယ်လို့တော့ဖွင့်နေပါပြီ။အခုတော့ဖွင့်စဲတလဲပဲရှိပါသေးတယ်။နော်
။ဟုတ်ကဲ့ဟိုစကန်မှုခင်ဗျာလူဦးရေဘယ်နှယောက်ကိုများဖွင့်တာပါလဲဗျ။အ
ဲအမှ50ပါရင်50ပေါ့ဒီလေးအား50ခန့်ပေါ့
။ဟောအတိအကျတော့မသိရသေးဘူးပေါ့စကန်မှု
။အေးပေါ့ဟုတ်ပါပြီနော်ဒီလေး
ဆန္ဒပြရမှာပါဝင်ခဲ့တဲ့သတင်းသမားတွေကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ရဲဌာနကတစုံတရာတရားဝင်ကြောင်းကြလာတာမရှိသေးဘူးလို့ပြောကြပါတယ်။ Unity Channel ရဲ့သတင်းတော့9ဦးကိုနိုင်ငံတော်လို့ဝက်အုပ်ပဒေနဲ့ထောင်ဒဏ်10နှစ်ချမှတ်ပြီးနောက်သတင်းသမားတွေရဲ့သတင်းလွတ်လပ်ခွင့်တောင်းဆိုမှုတွေအရှိန်မြင့်လာတာပါ။ဒီကနေ့သမရနဲ့အနုပညာရှင်တွေတွေ့ဆုံပွဲမှာသတင်းမီဒီယာတွေအနေနဲ့သတင်းရယူနေစဉ်မှာပဲငြိမ်သက်စွာဆန္ဒထုတ်ဖော်မှုကနဦးစီစဉ်ခဲ့ပေမဲ့သတင်းသမားတချို့ဝင်ခွင့်မရတာကြောင့်အဆောက်ဦးပြင်ပမှာစုဝေးပြစ်ခဲ့တာလို့သတင်းတောက်တူဦးဖြစ်တဲ့ကိုအောင်သူရကပြောပါတယ
်ပထမတော့ကျွန်တော်တို့ကဒီဟိုအားထဲကိုသွားမယ်အဲသွားပြီးတော့ထဲထဲမှာနေလို့ရှိနေပြီးတော့ကျွန်တော်တို့ကင်မရာလေးတွေအဲရီကော်ဒါလေးတွေရှေ့မှာထားတာနဲ့ကျွန်တော်မတက်ရနေတယ်နှစ်မိနစ်လောက်ဒါပဲပြင်းဒါချင်းချင်းကျွန်တော်တက်ဖို့မတက်ရင်ပဲပြီးရင်ပြန်လာကြမယ်ဗောဒီလောက်ပဲအဲ့ဒီစီစဉ်နေရှိတာအဲ့လိုအနေထားမျိုးကျွန်တော်လည်းထဲတွေရတယ်ရောက်ပြီးနေမှာဒီဒီဆက်ဝလာတွေပြေးမွေဆိုတော့ကျွန်တော်လည်းပြေးမွေအောင်လည်းမွေရအောင်ဆိုပြန်ထပ်ပြီးတော့ပူပေါင်းလိုက်တဲ့ဆိုပူပေါင်းလိုက်တာပဲလေ
လက်ရှိမြန်မာမီဒီယာလောကဟာကြီးမားတဲ့ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရပေမဲ့တိုင်းပြည်အုပ်ချုပ်သူတွေရဲ့အကျင့်ပြချဆားတာတွေမမှန်မကန်တာတွေကိုဆက်လက်ထုတ်ဖော်သွားတဲ့ကြောင်းဥရောပဓာတ်ပုံသတင်းအေဂျင်စီရဲ့ဌာနေဓာတ်ပုံသတင်းတော့ကိုလင်းဘူဘူကအခုလိုပြောပါတယ
်ဒီကတဲ့ဒီဇွန်ဇူလိုင်တလထဲမှာပဲကျွန်တော်ဒုတ်နေသားတွေနဲ့မီယာတွေချေချောက်တာခံရတယ်နောက်မိန်ကောင်းကတစ်ဆင့်ပေါ့နော်တော်ဝဲသောနီလန်းနဲ့ချေချောက်တယ်လို့ယူဆတယ်နောက်ပြီးတော့ပြည်တယ်အနေနဲ့ချေချောက်တယ်ပေါ့နော်အခုနောက်ဆုံးကျွန်တော်တို့သတင်းယူဝင်ကတ်တက်တယ်ဆိုတော့ဟိုပန်နစ်မန့်ပေါ့ဒီလိုပြပေးမှုတွေလို့လှုပ်လာတာဒါကျွန်တော်တို့ challenge လုပ်နေတယ်ကျွန်တော်တို့ချေချောက်တယ်လို့ယူဆပါကျွန်တော်တကူတဲ့တယောက်ထဲအမြင်နဲ့ပြောရရင်တော့ကျွန်တော်အနေနဲ့လည်းကျွန်တော်လက်လန်းမီဒီယာမီယာအကုန်လုံးပေါ့နော်ဒီအစိုးရနဲ့ government sector ပေါ့နော်ဒီကျွန်တော် collaboration တွေရှိမယ်အခွင့်အရေးစားမှုတွေရှိမယ်မမှန်ကန်တဲ့အရာတွေရှိမယ်အဲ့အရာတွေကိုအကုန်လုံးကနေပြောဖို့တိတိကျကျတိတိကျကျဒီဒီနေတော့ပေါ်ထုတ်တဲ့နီးလန်းနဲ့ပြန်ပြီးတော့လက်တော့ပြန်သွားသေးတယ
်ဒီတိကျနဲ့အမှုဆောင်အရာရှိချုပ်နဲ့တရင်တော့၄ဦးကိုနိုင်ငံတော်လိုအပ်ချက်အုပ်ပရင်းနဲ့ဇူလိုင်လ၁၀ရက်နေ့ကလှုပ်ကြမ်းတဲ့ထောင်ဒဏ်၁၀နှစ်စီချမှတ်ခဲ့တာပါနှစ်ရှည်ထောင်ဒဏ်ချမှတ်ခံရတဲ့တရင်တော့တွေကိုချက်ချင်းလွတ်ပေးဖို့နဲ့မီဒီယာလိုလက်ခွင့်အာမခံချက်ပေးဖို့သမ္မတဦးသိန်းစင်ကိုအိတ်ဖွင့်ပေးစာတစ်စောင်ပေးဖို့တွားဖို့လဲတရင်သမားတွေကပြင်ဆင်နေကြပါလေခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကန်တာအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင
် view american တန်ရဲ့ဇူလိုင်လ22ရက်စနေနေ့ညအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါဒီတပတ်တာအတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုအယူဆုံးစူးစီးတင်ပြပေးမှာဖြစ်ပါတယ်မဲ့ဧသနာကျော်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီကနေ့သတင်းပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာဖတ်ရတဲ့မြန်မာသတင်းတွေထဲမှာဆိုရင်တော့မြန်မာနိုင်ငံရဲ့အပြောင်းအလဲနဲ့ပတ်သက်ပြီးတော့ရေးသားဖော်ပြတဲ့သုံးသက်ချက်ဆောင်းပါးမြန်မာနိုင်ငံမှာလက်တလောဖြစ်သွားခဲ့တဲ့ခိုင်းခနာကွဲပြားတိုက်ခိုက်မှုတွေနဲ့ပတ်သက်တဲ့အတွေ့အမြင်ဆောင်းပါးတွေအပြင်သတင်းတောက်တွေကိုနှက်ရှည်ထောင်နှံချမှတ်လိုက်လို့နိုင်ငံတကာကတုံ့ပြန်တဲ့သတင်းတွေကိုတော်တော်များများဖော်ပြထားတာတွေ့ရပါတယ်တနင်္လာနေ့ဇူလိုင်လ9ရက်နေ့ကတော့ Washington Post သတင်းစာရဲ့မျက်နှာပုံမှာမြန်မာနိုင်ငံဆိုင်ရာဆောင်းပါးတစ်ပုဒ်ကိုတင်ထားတာပါ US wanted Burma to model democratic change but it's not turning out that way မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကို American ပြည်အောင်စုကအစံနမူနာအဖြစ်ပြချင်ပေမဲ့အဲ့လိုဖြစ်မလာဘူးဆိုတဲ့ဆောင်းပါးကို Washington Post သတင်းစာမျက်နှာပုံမှာဖော်ပြထားတာဖြစ်ပါတယ်
မချာသီမီကသမရဥဘာမနီနဲ့ American နိုင်ငံခြားရေးမူဝါဒရဲ့အောင်မြင်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံကိုရွေးထုတ်ပြီးကိုကာပြောကြားခဲ့တဲ့မိကွန်းမှာစစ်အုပ်ချုပ်မှုအောက်နှစ်ပေါင်းများစွာနေထိုင်ခဲ့ရတဲ့မြန်မာနိုင်ငံဟာအမေရိကန်ရဲ့တန်တမာရေးကြိုးပမ်းမှုကြောင့်အနောက်အုပ်စုဘက်ကိုလှည့်လာခဲ့တာတွေ့ရတယ်လို့အစချီရေးသားထားပါတယ်။မြန်မာနိုင်ငံအနေနဲ့အောင်မြင်ခဲ့ရင်တနတ်တစ်ချက်မဖောက်ရဘဲအမေရိကန်အတွက်မဟာမိတ်နိုင်ငံတစ်ခုရရှိလိုက်နိုင်တယ်လို့သမရဥဘာမာက West Point စစ်တပ်ကသူကျောင်းစင်ပွဲမှာမိကွန်းပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့လေသမိုင်းတင်ခဲ့တဲ့ Obama ရဲ့လွန်ခဲ့တဲ့နှစ်ကခီးစဉ်အပြီးမှာတော့မြန်မာနိုင်ငံရဲ့အောင်မြင်မှုမှာအခက်အခဲတွေကြုံတွေ့နေရပြီလို့သတင်းစာကြီးကရေးသားထားပါတယ်။မြန်မာအစိုးရကသတင်းမီဒီယာတွေကိုနှစ်ကိုခဲတဲ့လွတ်လပ်စွာဘာသာရေးကိုယ်ကွယ်ခွင့်ကိုချုပ်ချယ်တဲ့ဥပဒေတွေကိုလည်းလွတ်တော်မှာဆွေးနွေးဖို့ပြင်ဆင်နေတယ်။သမ္မတ Obama နဲ့2012ခုကဒူမနေအိမ်မှာတွေ့ဆုံခဲ့တဲ့အများကလေးစားတဲ့တိုက်ခန်းခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နေနဲ့လည်းနောက်တင်ရွေးကောက်ပွဲတွေမှာသမရဖြစ်ဝင်ရွေးချယ်ခံခွင့်ကိုဖွဲ့စည်းပုံခြေခံဥပဒေအရလည်းတားမြစ်ထားတာတွေ့ရတယ်လို့ The Washington Post သတင်းစာကြီးမှရေးသားထားပါတယ်။မြန်မာနိုင်ငံရဲ့နောက်ဖက်ချမ်းရှိရခိုင်ပြည်နယ်မှာလည်းရိုဟင်ဂျာမွတ်စလင်သတင်းကျော်လောက်ဟာဒုက္ခဆင်းရဲတွင်နဲ့နေပြီးအခြေအနေဟာတစ်နေ့တစ်ခြားဆူရနေတာတွေ့ရတယ်လို့လည်းသတင်းစာကြီးကထောက်ပြရေးသားထားပါတယ်။ဒါကြောင့်လည်းခုလိုပြဿနာတွေကြောင့်နိုဗင်ဘာလကျသမရဥဘာမအနေနဲ့မြန်မာနိုင်ငံမှာကျင်းပတဲ့အရှိတောင်အာရှဒေသနာညီလာခံကြီးကိုတက်ရောက်တဲ့အခါအာရှမှာအမေရိကန်ပြည်ထောင်စုရဲ့မဟာဗျူဟာဦးစားပေးမှုပြန်ချိန်ကပ်ရာမှာမြန်မာနိုင်ငံရဲ့တိုးတက်မှုကိုမိမောင်းထိုးပြနိုင်ဖို့ဟာခက်ခဲတယ်နဲ့ကြုံတွေ့နေရမှာဖြစ်တယ်လို့သတင်းစာကြီးကရေးသားထားပါတယ်။ဒါကြောင့်လည်းအမေရိကန်လွှတ်တော်မှာတော့သမရဥဘာမရဲ့ policy ကိုထောက်ခံကြတဲ့တချို့လွှတ်တော်အမတ်တွေကမြန်မာခေါင်းဆောင်ပိုင်းကိုဥဘာမအစိုးရကထွေးပိုက်တာဟာ ညာလွန်းနေပြီလားလို့မိကွန်းထုတ်လာနေကြပြီဖြစ်တဲ့အကြောင်း Washington Post သတင်းစာကြီးမှရေးသားထားပါတယ်
။ American ရဲ့မြန်မာနိုင်ငံဆိုင်ရာသဘောထားနဲ့ပတ်သက်ပြီးတော့နောက်ထပ်ဆောင်းပါးတစ်ပုဒ်ကိုတော့ Foreign Policy Magazine ရဲ့ Web စာမျက်နှာမှာပေါ်ထူးနေကဖော်ပြထားပါတယ်။ဆောင်းပါးရှင် John Hansen က Too soon to celebrate အောင်ပွဲခံဖို့တိတ်ဆောနေသေးသလားဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ချက်ဆောင်းပါးရေးထားပါတယ်။
မြန်မာနိုင်ငံအတွင်းကလူခွင့်ရေးချိုးဖောက်နေတာတွေကိုထောက်ပြပြီးကွန်ဂရက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကသမ္မတဦးသိန်းစိန်အစိုးရပေါ်အရေးယူမှုအစ်စ်တွေချမှတ်ဖို့တောင်းဆိုလိုက်ပါတယ်။အဲဒီထဲမှာဗီဇာကန့်သတ်ဖို့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံတို့ကြားစစ်ဖက်ရေးရာအပူပေါင်းဆောင်ရွက်တာတွေကိုရပ်ပစ်ဖို့နဲ့စီးပွားရေးရာအရေးယူပိတ်ဆို့မှုတွေချမှတ်ဖို့စတာတွေပါဝင်ပါတယ်။ကင်တွယ်မှုပုံစံအစ်စ်ချမှတ်ဖို့တောင်းဆိုတာကိုကော်မတီအတွင်းမှာရှိတဲ့ဒီမိုကရက်ပါတီဝင်တချို့ကလည်းထောက်ခံကြပါတယ်။အမေရိကန်နိုင်ငံသားရေးမူဝါဒရဲ့အောင်မြင်မှုလို့သမ္မတဥဘာမားကအမွှန်းတင်ခဲ့တဲ့မြန်မာနိုင်ငံဟာဖိနှိပ်မှုတွေအာဏာရှင်ဆန်ဆန်အမှုအကျင့်တွေနဲ့နောက်ပြန်သွားနေပြီဖြစ်တယ်လို့ဆိုပါတယ်မြန်မာအစိုးရအနေနဲ့မှန်မှန်ကန်ကန်လှုပ်လာနေလို့နဲ့မက်လုံးပေးလိုက်ရောနေတာမျိုးဆက်ပြီးတော့မလုပ်နိုင်တော့ဘူးလို့ကော်မတီရဲ့ဥက္ကဋ္ဌ Republican အမတ် Ed Rice ကပြောဆိုပါတယ်မြန်မာနိုင်ငံအနောက်ဖက်ခြမ်းမှာတသိန်းလောက်ရှိတဲ့ရိုဟင်ဂျာတွေဟာကျန်းမာရေးဆုံးရှုံးမှုနဲ့အစားအသောက်တွေမရဘဲဖြစ်နေတယ်လို့လူပေါင်းတသိန်းခွဲလောက်ဟာဥမဲ့အိမ်မဲ့ဖြစ်နေတာဘာသာရေးလွတ်လပ်ခွင့်ကိုကန့်သက်တဲ့ဥပဒေတရက်ကိုလွှတ်တော်ကမကြခင်ပြတ်ထန်းဖို့ရှိနေတယ်လို့အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အနေနဲ့သမရအဖြစ်ဝင်ရောက်ရှင်းပြန်လို့မရအောင်တားမြစ်ထားစေဖြစ်တယ်လို့ဆိုပါတယ်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအောက်ကိုလာမှာမြန်မာပြည်ကိုသွားဖို့ရှိတယ်လို့နိုဝင်ဘာလကြာရင်လဲသမရဥဘာမာသွားပါလိမ့်မယ်အဲ့ဒီခီးစဉ်တွေမတိုင်ခင်အခုလိုလွှတ်တော်ကတောင်းဆိုမှုတွေထွက်ပေါ်လာနေတာဖြစ်ကြောင်းစသဖြင့်ရေးသားထားပါတယ်အဖြစ်အဆုံကို thecable.foreignpolicy.com online စာမျက်နှာမှာဖတ်ရှုနိုင်ပါတယ
် Well မြန်မာ reform or repeat the past မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးဖြစ်ပေါ်မှာလားအတိတ်ကိုပြန်ပြီးတော့ပုံဖော်မှာလားဆိုတဲ့အတွေးအမြင်ဆောင်းပါးကိုတော့ dissident voice စာမျက်နှာမှာတောက်ကြနေကဖတ်လိုက်ရတာပ
ါမကြာသေးခင်ကပဲမြန်မာအစိုးရကနေဖွဲ့စည်းပုံနဲ့နိုင်ငံရေးကိစ္စရပ်တွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ကြားဝင်မရှုပ်ဖို့ပြောဆိုခဲ့တဲ့အကြောင်းသူ့ဆောင်းပါးကိုအစချီထားပါတယ်ဒေါ်ဆန်းစုကြည်နဲ့သူမရဲ့ NLD ပါတီကျင်းနောက်အောင်လို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မှာမဟုတ်တဲ့အကြောင်းမြန်မာအစိုးရကအတိအကျပြောဆိုထားပါတယ်2015ခုနှစ်ရွေးကောက်ပွဲမှာသူကိုယ်တိုင်ဝင်ပြိုင်ဖို့ဖွဲ့စည်းပုံအရလက်မခံတာကြောင့်သူ့မှာရွေးချယ်စရာနှစ်နည်းပဲရှိပါတယ်တနည်းကတော့စစ်အစိုးရကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံပြီးသူ့အနေနဲ့ရွေးကောက်ပွဲဝင်မပြိုင်ဘဲထွက်လာမဲ့2015ရွေးကောက်ပွဲရလဒ်ကိုအတိအမှပြုဖို့ပါဒီလိုဆိုရင်တော့လက်ရှိအစိုးရရဲ့တရားဝင်မှုလည်းပုံမခိုင်မာလာပါလိမ့်မယ်ဒါမှမဟုတ်နောက်တနည်းကတော့ပိုတရားဝင်တဲ့ဖွဲ့စည်းပုံဥပဒေတရားနဲ့ဒေါ်ဆန်းစုကြည်ကိုတမရအဖြစ်နဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီဖော်ဆောင်နိုင်မဲ့အခွင့်အရေးတစ်ခုအတွက်တန်းနဲ့ချီတဲ့သူ့ထောက်ခံသူတွေကိုဆန္ဒပြခိုင်းဖို့ပါဒီနေရာမှာအတိတ်မှာနဲ့နဲ့ဆိုင်ဆိုင်နှိမ့်ညွနေခဲ့တဲ့မြန်မာပြည်အတွက်ဘယ်လန်းကရှေ့ကိုတိုးတက်နိုင်မလဲဆိုတာစဉ်းစားစရာမေးခွန်းပါအခုကတော့အစိုးရအတွက်ဆုံးဖြတ်ရမယ့်အချိန်ကလည်းနီးလာနေသလိုရင်ဆိုင်ဖို့လည်းမလွယ်လာတဲ့စံသက်ချက်လိုလဲဆောင်းမရှင်ဒန်နီယယ်အိုပက်ကီကဆောင်းမကိုညှိကုံးချုပ်ထားပါတယ်ပြည့်စုံကိုတော့ www.dissidentvoice.org မှာဖတ်ရှုနိုင်ပါတယ
်မြန်မာနိုင်ငံကလူမျိုးရေးဘာသာရေးအတိတ်ကယုံတွေနဲ့ပတ်သက်တဲ့ဆောင်းပါးတွေထဲမှာဆိုရင် ARD Magazine စာမျက်နှာမှာဆောင်းပါးရှင်အောင်စော်ရဲ့ဆောင်းပါးတစ်ပုဒ်ကိုဖတ်လိုက်ရပါတယ
်အတိတ်ကယုံဖြစ်အောင်လှုံ့ဆော်ခဲ့သူတွေကိုအရေးယူမယ်ဆိုပြီးတော့ဦးသိန်းစင်ရဲ့ပြောကြားချက်ကိုတန်တရားနဲ့မျှော်လင့်တဲ့အကြောင်းကောင်းစဉ်တက်ရေးသားထားတာဖြစ်ပါတယ်တလင်းလန်ညရေဒီယိုကနေသမရဦးသိန်းစိန်ကမကြခင်ကဖြစ်ပွားခဲ့တဲ့မန်လေးအထီးကယုံမှာတွေးထိုးလှုံ့ဆော်သူတွေကိုအရေးယူအပြစ်ပေးမယ်လို့ပြောဆိုလိုက်တဲ့အပေါ်သတိနဲ့လက်ခံခဲ့ကြပါတယ်အရင်ကဖြစ်ပွားခဲ့တဲ့မိထီလာလာရှိုးဘကူစစ်တွေစတဲ့ဒေသတွေမှာဖြစ်ခဲ့တဲ့အကြမ်းဖက်အထီးကယုံအရေးခင်းတွေမှာအစိုးရအနေနဲ့ထိထိရောက်ရောက်အရေးယူမှုတွေမလုပ်နိုင်ခဲ့တဲ့အတွက်အခုလိုတန်တရားဖြစ်နေကြတာကိုနားလည်လို့ရပါတယ်လို့ဆိုပါတယ်2012ခုနှစ်ကြားပြရွေးကောက်ပွဲအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနံ့ရဖြီးကလေးကဖြစ်ပွားလာတဲ့မွတ်စလင်စန့်ကျင်ရေးလှုပ်ရှားမှုတွေရဲ့နောက်ွယ်မှာအစိုးရနဲ့အစိုးရအပြင်ဘက်ကအာဏာရှိသူတွေပါဝင်နေတယ်လို့အများကယုံကြည်ကြပါတယ်တဲ့အစိုးရထက်ကထိတ်တန့်အရာရှိတချို့ဟာသူတို့ရဲ့မွတ်စလင်မုန်းလေးရေးကိုထိန်းချမထားနိုင်ပဲလူမှုအင်တာနက်ကွန်ရက်တွေပေါ်အထိတက်ပြီးတော့ရေးသားနေကြတာကိုတွေ့ရှိရပါတယ်ဗုဒ္ဓဘာသာအစွန်းရောက်ဖုံးတော်ကြီးဝိရတုအပါဝင်တခြားအစွန်းရောက်တကူထွားသူတွေကိုအစိုးရအနေနဲ့ဘာမှအရေးယူတာမျိုးမရှိပါဘူးတချို့ပြည်သူတွေကဆိုဦးသိန်းစိန်ရဲ့အစိုးရဗီဇပေါ်လာနေပြီမျက်နှာဖုံးကျွတ်ကျနေပြီလို့တောင်ပြောဆိုနေကြကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ
ဒ The Clash of Church, State and Society, Korean ဘာသာနိုင်ငံတော်နဲ့လူ့ဘာအဖွဲ့အစည်းတို့ကြားထိခိုက်မှုဆိုတဲ့အဆောင်မှာကိုတော့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့က David Scott Mathiasen ကရေးထားပြီးတော့ opendemocracy.net စာမျက်နှာမှာဖော်ပြထားပါတယ်
။ဘုရားဘာသာမိန်ကလေးတစ်ယောက်ကိုမွတ်စလင်ဘာသာဝင်တစ်ယောက်ကအာရမပြုကျင့်တယ်ဆိုတဲ့သတင်းနဲ့ထွက်ပေါ်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမှာဘာသာရေးတင်မာမှုတွေအကြမ်းဖက်မှုတွေဖြစ်ခဲ့ရပါတယ်။လူအသေးပြောက်တွေလည်းရှိခဲ့ပါတယ်။တချို့နေရာတွေမှာဗုဒ္ဓဘာသာဖုံးတော်ကြီးတွေကအခြေအနေစိုးမတော့အောင်ထိမ့်သိမ့်ပေးခဲ့ကြတာရှိသလိုတချို့ပြောကြတာကတော့ရန်လူနေတဲ့သူတွေဟာနေကန်လူတွေမဟုတ်ဘဲကောလာဟာလာတွေနဲ့မိထိုးပေးခဲ့ကြတယ်လို့ဆိုပါတယ်ဒီဖြစ်ပျက်ဟာနိုင်ငံရေးအသွင်ဆောင်တဲ့ညှစ်ပတ်မှုဖြစ်နေတဲ့အကြောင်းနှစ်ချက်ရှိပါတယ်ပထမတစ်ခုကတော့အမျိုးသားအရေးလွန်ကဲတဲ့ဖုံးတော်ကြီးဝီရသူရဲ့တကာတယောက်ကကျွလွန်ခဲ့တဲ့အာဓမ္မပြုကျင့်မှုပါဒါနဲ့ပတ်သက်ပြီးအခုသတင်းပတ်စောစောပိုင်းမန္တလေးတရားရုံးတစ်ခုမှာဆန္ဒပြမှုဖြစ်ခဲ့တယ်လို့တက်ကြွလှရှားသူတယောက်ကပြောပါတယ်ဒီမှုဟာမန္တလေးမြို့မှာမွတ်စလင်စန့်ကျင်ရေးအကြမ်းဖက်မှုဖြစ်စေဖို့အစလို့ဆိုနိုင်ပါတယ်ဒုတိယအချက်ကတော့ဒေါအောင်ဆန်းစုကြည်ကတင်းငွေနေကြရင်မန္တလေးမှာအခြေခံဥပဒေပြင်ဆင်ရေးလူထုစည်းဝေးပြုလုပ်ဖို့စီစဉ်ထားပါတယ်ဒီအပိုင်းတွင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေထုတ်ပြန်တယ်လို့မျိုးကြေညာချက်အတုတွေထွက်ရှိခဲ့တယ်လို့ဒေါအောင်ဆန်းစုကြည်တမရဖြစ်ခွင့်ကိုကန့်သတ်ထားတဲ့အခြေခံဥပဒေပါအခန်းပြင်ဆင်ရေးကိုဥဝရသူကစန့်ကျင်တယ်ဆိုတာလူတိုင်းသိတဲ့အချက်ဖြစ်ပါတယ်။ဒီကြားထဲမှာအာဂရိလိုက်စားတယ်ဆိုပြီးဖမ်းဆီးထားတဲ့သာသနာရေးဝန်ကြီးဟောင်းဦးစန်းစင်ကိုရုံးထုတ်စစ်ဆေးဖို့ရှိနေတယ်လို့မဟာတန်တိဒုက္ခเจ้าကိုဝင်ရောက်စီးနှင်းဖမ်းဆီးထားတဲ့ဖုန်းတော်ကြီး၅ပါးကိုအမကန်နဲ့လွတ်မပေးရင်တန်ဃာဒုနဲ့ဆန္ဒပြမယ်ဆိုပြီးဥဝရသူကချင်းချောက်ထားတာကလည်းတိုက်ဆိုင်နေတယ်စသဖြင့်ရေးသားထားပါတယ်။အပြည့်အစုံကိုတော့ opendemocracy.net မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ဂျင်းတော်တွေနှစ်ရှည်ထောင်နေတဲ့ချခံလိုက်ရပြီးတဲ့နောက်မှာတော့ဒီကိစ္စကိုကန့်ကွက်ကြတဲ့အကြောင်းတွေကိုတောက်ကြနေကသတင်းစာမျက်နှာတွေမှာဖတ်လိုက်ရပါတ
ယ်။မြန်မာသတင်းတောက်တွေပေါ်လူမဆန်တဲ့ထောင်နေအတွက် NUJP ကန့်ကွက်ဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်လ17ရက်နေ့က Sun Star Online မှာဖော်ပြထားပါတယ်။မကွေးတိုင်းပေါ့မြုံနယ်မှာရှိတဲ့ကာကွယ်ရေးပစ္စည်းစက်ရုံတစ်ခုကိုလျှို့ဝှက်ဓာတုလက်နက်စက်ရုံဆိုပြီးတော့ပြည်ရင်းထုတ် Unity Channel မှာဒီနှစ်စာမိုင်းကဖော်ပြခဲ့မှုအတွက် Unity Channel သတင်းတောက်၄ဦးနဲ့အမှုဆောင်အရာရှိချုပ်ဦးတင်ဆန်းတို့ကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားစေမှုနဲ့ဇူလိုင်လ10ရက်နေ့ကအလုတ်ကျန်းနဲ့ထောင်နဲ့ဆယ်နှစ်စီချမှတ်ခဲ့တဲ့ပေါ်ဖိလစ်ပိုင်မျိုးသားသတင်းတော်များတမက NUJP ကစန့်ကျင်ကန့်ကွက်ခဲ့တာပါအလားတူ AR Magazine ရဲ့ Editor အပေါ်မှာလည်းမြန်မာသတင်းလှုပ်လှက်ခွင့်ခြေတလဲနောက်ပြန်ဆုတ်သွားတယ်လို့ဆိုထားပါတယ်အစိုးရအတွက်အထီးကိမခံနိုင်တဲ့ကိစ္စရပ်တွေနဲ့စစ်တပ်ရဲ့လူသိမခံနိုင်တဲ့ကိစ္စတွေကိုမြန်မာသတင်းသမားတွေအနေနဲ့စုံစမ်းဖော်ထုတ်ရေးသားဖို့ကြိုးပမ်းချက်တွေမှာပြင်းထန်တဲ့အကျိုးဆက်တွေတေချာပေါက်ရှိမယ်ဆိုတာကိုဒီထောင်နှံကသက်သေပြလိုက်တာပဲလို့ဆိုပါရယ်။ဒါ့အပြင်မကြသေးခင်ရဲ့ပိုင်းကပြောကြားခဲ့တဲ့သမရဦးသိန်းစိန်ရဲ့မိန့်ခွန်းထဲမှာလည်းမကြသေးခင်ကမှစင်စါတီးဖြတ်မှုတွေအောက်ကလွတ်လာခါစမီဒီယာတွေအနေနဲ့အမျိုးသားလုံခြုံရေးကိုထိပါစေမဲ့သတင်းမျိုးတွေကိုရှောင်ရှားဖို့ဆိုတဲ့သဘောမျိုးပြောဆိုထားပါရယ်။ဒါ့အပြင်လုံခဲ့တဲ့သတင်းပတ်တွေတုန်းကလည်းအထူးသတင်းတပ်ဖွဲ့ကနေမီဒီယာရုံးတော်တော်များများကိုတွားရောက်ခဲ့သလိုဒီတစ်ပတ်ထဲမှာပဲမွန်းတက်နေချာနယ်ကအက်ဒီတာ၃ယောက်ကိုလည်းရဲကစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့ပါဗါးဒါတွေကိုကြည့်မယ်ဆိုရင်စစ်မှန်တဲ့မီဒီယာလွတ်လပ်ခွင့်ဆိုတာမြန်မာပြည်အတွက်အလန့်ဝေးတဲ့အိမ်မက်တစ်ခုဖြစ်ရှိနေစေလို့စောင်းမကိုအဆုံးသတ်ထားပါတယ်တစ်ဆက်တည်းမှာပဲအခုလို Unity ချာနယ်သတင်းတောက်တွေပေါ်စီရင်ချက်နဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုအနေနဲ့စိုးရင်ကြောင်းကို AP သတင်းမှာလည်းဖော်ပြထားပါတယ်
တခြားသတင်းတွေထဲမှာဆိုရင် Facebook တွေဖွင့်လို့မရတဲ့အကြောင်းစင်တွေခိုးရောက်တဲ့အကြောင်းနဲ့မြန်မာနိုင်ငံကအိမ်ချက်မြေဈေးကွက်ဈေးတက်နေတဲ့သတင်းတွေပါဝင်ပါတယ်။အခုလိုမျိုးနိုင်ငံတကာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာသတင်းတွေစူးစီးတင်ပြမှုကိုအခုလိုစနေညပိုင်းအစီအစဉ်တွေမှာနားဆင်နိုင်ပြီးတော့နိုင်ငံတကာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာသတင်းကောက်နှုတ်တင်ပြချက်ကိုတော့နေ့စဉ်မနေ့ပိုင်းအစီအစဉ်တိုင်းမှာနားဆင်နိုင်ပါတယ်ရှင်။
မေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တာပါတပတ်တာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် View American တိုင်းရဲ့စနေနေ့ညအစီအစဉ်တွေကိုတော့ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြခင်မှာတော့တိုက်ရိုက်လီလိုက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားအောင်ပါမို့စောင့်မျှော်နားဆင်ပါအောင်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်View American တန်ရဲ့2014ခုနှစ်ဇူလိုင်လ12ရက်စနေနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကတော့စနေနေ့ညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေကြတိုက်ရိုက်လေလံအစီအစဉ်အလဲကိုကြားပါပြီရှင်။မန္တလေးမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒီလိုဖြစ်အောင်ဖန်တီးသွေးထိုးသူတွေကိုတကယ်ပဲဖော်ထုတ်နိုင်မလားဘလို့အရေးယူနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဦးကျော်စံသားကထုတ်လုပ်သူမတ်သိန်ကြီးထိုင်တဲ့အတူတင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါသောရရှင်ခင်ဗျာမခင်ပြူရေးမိတ်ဆက်ပြီးသွားတဲ့ကောင်းစဉ်တိုင်းမှာပဲမန္တလေးစုမှုဘသူကတော့သွေးလုံးဆော်တယ်လေတကယ်အရေးယူနိုင်မလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်။ဒီကိစ္စမှာဆွေးနွေးဖို့အတွက်ပတ်သက်သမျှသူတွေကိုတက်နိုင်သမျှအများဆုံးခေါ်ထားပါတယ်။ပါဝင်ဆွေးနွေးလူချင်းနဲ့သွားရရှင်ကိုလည်းအကုန်လုံးစင်းတင်ထားပါတယ်။ဟိုတစ်ခါလိုပဲလူတူစင်းရေးသားပြောကြားကြဖို့ပေါ့လေအဓိကအဲ့ဒါကိုပဲမြစ်တာခံရစေ။အဓိကနိုင်ငံဆွေးနွေးပေးမဲ့ပုဂ္ဂိုလ်ကတော့ကိုဇာနီအောင်မန္တလေးမြို့ညညမှုထင်းထင်းရဲ့ကော်မတီဝင်ဖြစ်ပါတယ်။နောက်ပြီးတော့မန္တလေးဒေသခံဂျာနယ်လစ်ကိုမင်းတင်တို့ခါမန္တလေးမြို့ကမြန်မာမွတ်စလင်ကျောင်းသားလူငယ်များအဖွဲ့ကမစီဒါလတ်နောက်ပြီးတော့ဒီလိုသွေးထိုးလုံးစော်ရဲဆိုတဲ့လူတွေဘယ်သူများဖြစ်နိုင်တယ်လဲဆိုတာကိုကျွန်တော်ခြေရာကောက်စုံစမ်းတဲ့နေရာမှာအင်တန်တမိုးစီမံပုဂ္ဂိုလ်တူဖြစ်တဲ့ဦးအောင်လင်းထွတ်ကိုလည်းပဲကျွန်တော်ဖိတ်ခေါ်ထားပါတယ်ဆွေးနွေးဖို့မေးမြန်းတွေသွားရခြင်းကအများကြီးပါဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုကျူးဆန္ဒအတွက်အတိုင်းပြည်ကိုနင့်နာအောင်လုပ်တယ်ဆိုတာကိုနိုင်ငံတော်သမ္မတဦးသိန်းစင်ကိုရံကသူရဲ့မင်းကွန်းထဲမှာအခုလိုပြောကြားသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
တချို့သောပြိပက္ခများကတော့ကျွန်တော်တို့လူအဖွဲ့အစည်းရဲ့မျှော်လင့်ချက်ဖြစ်တဲ့ဒီမိုကရေစီအလေးထားများရှင်သန်ထွန်းကားတဲ့လူအဖွဲ့အစည်းတိဆောက်ရေးကိုတမင်နှောက်ရှက်ဖြည့်ဆည်းလိုတဲ့သဘောနဲ့ရွယ်ချက်ရှိရှိလုံဆောင်လုံဆောင်နေခြင်းဖြစ်တာကိုလည်းတွေးရှိရပါတယ်။မိမိတို့ရဲ့ကိုကျိုးစည်းဝါးကိုရှေ့ရှုပြီးအတ္တကိုရှည်ရမ်းတင်လုံဆောင်ကြသူများရဲ့သွေးထိုးလုံဆောင်မှုများကြောင့်အပြစ်မဲ့ပြည်သူများနာကျင်ခံစားခဲ့ရပြီးနိုင်ငံတကာမှာတိုင်းပြည်ရဲ့ပုံရိပ်နဲ့ဂုံတိတ်ခါကိုညှို့နှံစေခဲ့ပါတယ်။ဒါကြောင့်ရွယ်ချက်ရှိရှိနဲ့လူအတိုင်းဝိုင်းများအကြမ်းမှအမုန်းတရားများပြန့်ပွားပြီးပြိပက္ခဖြစ်အောင်တွေးထူလှုပ်ဆော်ဖန်တီးမှုများတိုင်းပြည်ကိုဖျက်လို့ဖျက်စီးပြုတ်လုထားပဲဖြစ်ပြီးလူမျိုးဘာသာမျိုးမိမိတို့လူအဖွဲ့အစည်းတစ်ခုလုံးကိုအနိုင်ရကြောက်စေမဲ့လုပ်ရများဖြစ်တဲ့အတွက်ပြပြသားသားကင်တွဲပြီးပြင်းထန်စွာအေးအေးယူဆောင်ရွက်သွားရမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီမိန်ကောင်းမှာပဲနိုင်ငံတော်သမ္မတအခုလိုဆက်ပြီးပြောပါသေးခင်ဗျာ
ယခုမန္တလေးမြို့မှာလော်ဒလော့ဖြစ်ပွားခဲ့တဲ့ပြိပက္ခများဟာလူတစုအဖွဲ့အစည်းတစ်ခုကရွယ်ချက်ရှိရှိနဲ့တမင်ဖန်တီးလှုပ်ဆောင်ခြင်းဖြစ်ကြောင်းရှင်းလင်းစွာတွေ့မြင်ရမှာဖြစ်ပါတယ
်။ဆိုတော့ဒီလူတွေကိုပြပြသားသားအေးအေးယူမယ်။လူတစုတစ်ဖွဲ့စည်းအဖွဲ့အစည်းတစုကရွယ်ချက်ရှိရှိလှုပ်တယ်ဆိုတာကိုရှင်းလင်းစွာတွေ့မြင်ရပြီလို့လည်းဆိုပါတယ်။ဒီလူတွေကိုတကယ်အေးအေးယူနိုင်မဲ့အခြေအနေရှိပါသလား။အခုလောလောဆယ်မှာတော့မန္တလေးကျွန်တော်နောက်ဆုံးရတဲ့သတင်းတွေရမန္တလေးစုပမှုမှာနဲ့ပတ်သက်ပြီးတော့ပေါ့လေတချို့ကိုဖန်စီထားတယ်လို့သတင်းတွေရရှိရတယ်။ဒီကိစ္စနဲ့ပတ်သက်တော့ဘယ်နှစ်ယောက်များဘယ်လိုလူတွေကိုဖမ်းမိထားလဲဆိုတာမန္တလေးညဉ့်ညံ့မှုထင်းထင်းရဲ့ကော်မတီဝင်ကိုဇာနီအောင်နည်းနည်းရှင်းပြပါလားခင်ဗျာ
။ဟုတ်ကဲ့ခင်ဗျာဒီကိစ္စနဲ့ပတ်သက်လို့အစိုးရရဲ့သတင်းထုတ်ပြန်ချက်တွေကရှင်းရှင်းလင်းလင်းမရှိသေးပါဘူး။အဲဒီနေ့ညနေပဲခု9နာရီကျော်ကျော်လောက်ကအဲကျွန်တော်တို့30နဲ့မှ4လ9.5ကြားမှာအဲရုပ်တရက်ဖမ်းဆီးမှုဖြစ်ပါတယ်။အစ္စလာမ်လူငယ်တတိုက်ကိုဖမ်းနေနေရုပ်တည်းဖြစ်တယ်ပေါ့လေ။အဲဒီချိန်လေးတွေရှိနေသေးပါပဲ။အဲတော့ဖမ်းဆီးတဲ့နေရာမှာဟိုကျွန်တော်တို့ခမန်းမိတဲ့လောက်ကတော့အပေါ်ရန် ကျွန်တော်တို့ခုနကလူရုပ်သက်သက်ဖြစ်တယ်ဒေါသအလျောက်တုံ့ပြန်ရတယ်အဲဒီလိုလူတွေကိုပဲဖမ်းဆီးထားသေးတယ်လို့ကျွန်တော်တို့သိရပါတယ်ကျွန်တော်တို့လည်းပဲဒီဟာကိုပြက်ပြက်သားသားဒီအစိုးရအနေနဲ့တိုင်းတွေရေးယူတာကိုကျွန်တော်တို့လိုလားတယ်အဲ့ဒီအတွက်ပဲကျွန်တော်တို့ကမန္တလေးငင်းချမ်းမှုထင်းသိမ်းရေးကော်မတီကိုအလေးအမြန်ကျွန်တော်တို့ဖွဲ့စည်းပြီးတော့ဒါဆောင်ရွက်ဖို့အစိုးရကိုကူညီဖို့လက်တွဲဖို့ကျွန်တော်တို့ဒီကိစ္စအတွက်ဆိုလို့ရှိရင်မြည်သည့်ပုဂ္ဂိုလ်မြည်သည့်ဖွဲ့စည်းနဲ့မဆိုးဆက်သွယ်ပြီးတော့မန္တလေးမြို့ငင်းချမ်းမှုအတွက်ကိုကျွန်တော်တို့အလေးအမြန်လုပ်နေပါတယ
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့သူတို့ဒီသူတို့ရဲ့ထုတ်ပြန်တဲ့သတင်းနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းမရှိသေးဘူးဖန်စီအရေးယူတာဆိုတော့သတင်းသမားကိုမင်းနေကရောလောက်ထိသိပါတယ်ခင်ဗျာသူတို့ထုတ်ပြန်တဲ့သတင်းနဲ့ကွန်မြူနီတီသိရှိရတဲ့သတင်းနဲ့နှိုင်းယှဉ်ပြီးပြောပြပါကွန်မြူနီတီသိရှိရဘယ်သူတွေရဲ့လက်ချက်လဲအဲ့ဒီအဓိကလူတွေကိုဖမ်းဆီးနိုင်တဲ့အခြေအနေရောရှိဘူးလား
ဟုတ်ကဲ့အဲဒီနေရာမှာပေါ့နော်နှစ်ပိုင်းခွဲပြီးပြောရမယ်ဆိုရင်ကျွန်တော်မန်လီဖြစ်စဉ်နဲ့ပတ်သက်ပြီးတော့မန်လီမှာသတင်းရယူကျွန်တော်သတင်းတောက်တွေလည်းသတင်းရယူသလိုသက်ဆိုင်ရာရဲတပ်ဖွဲ့ဝင်တွေဖြစ်တဲ့ SP တွေစာအဖွဲ့တွေအဲဆောင်ရည်တပ်ဖွဲ့တွေကလည်းအရွက်ဝတ်တွေနဲ့သူတို့လုံခြုံရေးယူနေပါတယ်။အဲ့လိုလုံခြုံရေးယူနေတဲ့အတွက်သူတို့မှဒီပြိပခဖြစ်စဉ်ထဲမှာပေါဝင်ပတ်သက်နေတဲ့လူတွေနဲ့ပတ်သက်တဲ့ data အချက်အလက်တွေအားလုံးသူတို့ထဲမှာရှိပါတယ်။ဟုတ်ကျွန်တော်သတင်းသမားတွေရတဲ့ data အချက်အလက်တွေလိုပဲသူတို့ထဲမှာရပါတယ်။အဲ့ဒီနေရာမှာဒီ data အချက်အလက်တွေကိုအခြေခံပြီးတော့အရေးယူမယ်ဆိုရင်အရေးယူလို့ရတဲ့အနေအထားရှိပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။ဆိုတော့မတ်တီရလက်ရဲ့သဘောလေးပြောပါဦးခင်ဗျာအေးယူလို့ရတဲ့နေထိုင်ရှိရရှင်တကယ်ထိထိရောက်ရောက်အေးယူမဲ့အချိန်တော့တွေ့ရပါလားခင်ဗျာအမှန်တကယ်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုပေါ့လေ
ဟုတ်ကဲ့ပါရှင်ကျွန်မကခုနကပြောရလို့ဖြည့်ဆက်ပြောနေပါတယ်ကျွန်မမန္တလေးကမဟုတ်ပါဘူးရှင်ရန်ကုန်ကပါ
ဟုတ်ရန်ကုန်က
ဟိုကမတ်တီကြီးထိုက်ပြောလို့နေရလေကျွန်မကမန္တလေးရဲ့တကယ်ချင်းတွေရောအကိုရောမေးထားပါတယ်ရှင
်
အခုကကျွန်မတို့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့လုံခြုံရေးတိုးချထားတယ်ဆိုရင်အကြီးသူတွေဒီမှာရှိနေတဲ့ဒီလိုအနေနဲ့လိုခံစားရလဲဆိုတော့ပို့ပြီးတော့ဟိုစိုးရိမ်တော့ကြိုင်များနေရပါတော့အိမ်မနေနဲ့လာဖမ်းလာမျိုးဒါမှမဟုတ်လို့ရှင်အကြောင်းသူတို့တရားကိုဟိုအေးလေးလေးနားမလည်ပဲနဲ့ဖမ်းသွားတာမျိုးဆိုတဲ့အခါကျတော့ထွက်လင်းနေတာမျိုးမရှိဘူးတော့ပြောရမယ်ဆိုရင်အဲ့ဒီကအလုံးအကြီးလန်းလာတာဖြစ်နေတယ်။ဘာလို့ဘာဖြစ်မှလဲဘာဖြစ်မှလဲဆိုတာမျိုးပေါ့နော်။အဲ့တော့ကျွန်တော်တို့ဒီတိကျကျလေးဒီလို data ပေါ့ခုနကကိုမင်းနဲ့ပြောရတယ်လို့ပေါ့လေ data တစ်ခုပေါ့အခြေခံပြီးတော့ဒါကြောင့်ဒါကြောင့်ဆွမ်းမှလဲဆိုတာမျိုးပုံဝင်ချင်းရတယ်ခုနေနိုင်တယ်လေဘယ်လိုမျိုးဘယ်လိုပုံစံနဲ့ပါဆိုတာမျိုးပါပေါ့နော်။ဟိုတကယ်ပဲဒီလိုနဲ့ပူပေါင်းပြီးတော့ကျွန်တော်တို့အခြေချမှရမယ့်ကိစ္စလေးအဲ့ဒါကိုဟိုဒီလိုမျိုးတစ်ဖက်တက်ကိုမျိုးတို့ခံစားနေရတဲ့ခံစားချက်ကတော့တစ်ဖက်တက်ခံတစ်ဖက်ခံရရတော့ခံစားနေရတာပေါ့နော်။အဲ့တော့ကြီးလန်းလာတာဖြစ်နေတယ်ပြီးလို့ရှိရင်ဘယ်အချိန်မှဘာကြောင့်ရတော့မတီးပြီးတော့လာမှလဲဆိုတဲ့ပုံစံမျိုးတွေတို့ကြောက်နေရတာပေါ့လေ
။အ
ဲ့လိုမျိုးတစ်ခုရောရှိရခြင်းဒါကျမလည်းတကယ်ချင်းနေရောကိုယ်ရောမိထားတာပေါ့နော်
။ဟုတ်ကဲ့ကျွန်တော်သိချင်တာကနိုင်ငံတော်သမားပြောတာတော့အခုလမ်းမှာစူးစူးဖြစ်တယ်ဆိုတော့ခဲနန်းပောက်တဲ့လူတွေဆက်သဖြင့်ပေါ့လေ။အဲ့ဒီလူတွေတဲ့နောက်ွယ်ကသွေးထိုးလှုံ့ဆော်တယ်တိုင်းပြည်ကိုနစ်နာအောင်မိမိဆန္ဒမိမိအကျိုးအတွက်လှုပ်တယ်ဆိုတဲ့စကားပါပါတယ်သမားကြီးပြောတဲ့မှာဆိုတော့အဲ့ဒီလိုလူမျိုးကဘယ်နှစ်ယောက်ဖမ်းမိထားတယ်လို့ထင်ပါလဲကိုစားနေအောင်ပြောပါခင်ဗျာ။
ကျွန်တော်ဒါကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့မိဂီလာမှာဖြစ်ခဲ့တဲ့ကိစ္စကနေစပြီးတော့ကျွန်တော်တို့ပြန်ကောက်ရလိမ့်မယ်မိဂီလာမှာကျွန်တော်တို့ဖြစ်ခဲ့တဲ့အခါကျတော့ကျွန်တော်တို့ချက်ချင်းပဲကျွန်တော်တို့အခုရှိနေတဲ့တိုင်းဒေသဝန်ကြီးချုပ်ဦးရဲမြင့်ကဒီမိဂီလာဖြစ်စဉ်စီသမယောကျဖြစ်စဉ်မဟုတ်ဘူးနောက်ကိုရနေပြီးတော့ကြိုးကင်လှုပ်ရှားနေတဲ့ဖြစ်စဉ်ဖြစ်တယ်မိမိတို့ဒါကိုခြေအကောက်မိပြီးပြင်းပြင်းထန်ထန်အရေးယူမယ်လို့အဲ့ဒီတုန်းကလည်းပဲပြောခဲ့ပါတယ်ခင်ဗျာအဲ့လိုပြောခဲ့ပြီးတော့တကယ်တမ်းအေးအေးဆောင်တဲ့ခါကျတော့အဲ့ဒီနောက်ွယ်ကဆိုတဲ့ဟာကဖော်ထုတ်ယူနိုင်ခြင်းမရှိခဲ့ပါဘူ
း
အခုလိုပဲအပေါ်ယံပေါ့ဗျာဒေါသအလျောက်နော်ဟိုရိုက်တယ်တတ်တယ်ဖြတ်တယ်ဆိုတဲ့သူတောက်လေအဲယေယူနိုင်ခဲ့တယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကဒါဒုတိယမိတ်ချီလာတတိယမိတ်ချီလာဆိုတဲ့မိတ်ချီလာတွေဟာဆက်ဖြစ်နေဦးမှာပါပဲ
အ
ခုကိစ္စကိုလည်းပဲဒီလိုဖြစ်မှာဆိုတဲ့အတွက်ကျွန်တော်တို့ဒီလူမှုကူညီအသင်းအဖွဲ့တွေကိုကျွန်တော်တို့ကအခြေခံပြီးတော့လူမျိုးဖားတွေနဲ့ဒီဟာကိုဝိုင်းဝန်းဖော်ထုတ်ဖို့ပါပဲ
အ
ဲ့ဒီအတွက်ကိုအစိုးရကိုကျွန်တော်တို့အများကြီးကန့်လန့်နေသို့တော့တုံ့ပြန်မှုမရသေးပါဘူးခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့စောစောကကိုမင်းနဲ့ကျွန်တော်တို့လူမျိုးရဲ့သတင်းထောက်ကျွန်တော်နဲ့ဘဝလူသတင်းထောက်ကိုမင်းနဲ့ကပြောတယ်ကွန်မင်းနေလို့သတင်းယူသလိုလုံခြုံရေးဘက်ကလည်းသတင်းအချက်အလက်ဘယ်သူလုပ်တယ်ဆိုတာယူတယ်သူတို့လည်းသိတယ်လို့ပြောတယ်ဆိုတော့နောက်ွယ်ကကြိုးကင်နေဆိုတဲ့လူတွေကိုဘယ်သူမှမဖော်ထုတ်ပြဘူးကျွန်တော်သတင်းလောကကတော့မဖော်ထုတ်နိုင်ဘူးလားခင်ဗျာအဲ့ဒါကိုဖော်ထုတ်ရင်အေးအေးခံမထင်သလား
အော်အဲ့ဟိုပါတော့ကျွန်တော်သတင်းသမားတွေက ဟိုဖော်ထုတ်နိုင်သလားဆိုတဲ့ဟာကတော့ကျွန်တော်အကန့်အသတ်ရှိပါတယ်။အဲ့ဒီမှာအဲ့ဒီအချိန်မှာကျွန်တော်တို့လောဘကံရတဲ့နေသားတွေကလည်းအခက်အခဲရှိပါတယ်။လူအုပ်ထဲမှာရှိတဲ့လူတွေကိုကျွန်တော်တို့ဓာတ်ပုံရိုက်တယ်ပေါ့နော်ဓာတ်ပုံမတန်းလို့ဟာမျိုးကျွန်တော်တို့ရိုက်ကြတယ်ပေါ့။ဒါဒီဓာတ်ပုံမတန်းတွေကကျွန်တော်က journalist တွေဖြစ်တဲ့အတွက်ဒီဓာတ်ပုံမတန်းတွေကိုကျွန်တော်ကရဲတပ်ဖွဲ့ကိုပေးပြီးဒီလူတွေကိုဖမ်းမှလို့ကျွန်တော်ပြောမှာမဟုတ်ဘူး။ကျွန်တော်ကစာမျက်နှာပေါ်မှာဒီအရိုးဖော်ပြမယ်လို့ဆုံးဖြတ်မလားမဖော်ပြဘူးဆုံးဖြတ်မလားဆိုတဲ့ဒီပေါ့ပေါ့နော်ဟိုဟိုဆုံးဖြတ်ချက်ဒီအပေါ်မှာပဲဆုံးဖြတ်မှာဆုံးဖြတ်ချက်ဒီချပြီးလှုပ်ဆောင်အောင်ပါပေါ့နော်ဟုတ်
ဟုတ်ကဲ့ဆိုတော့တင်ရိုးအဲ့ဒါသတင်းဆိုလို့အခုလောလောဆယ်မြန်မာပြည်ထဲမှာတော့ဒီ social media လို့ခေါ်တဲ့ internet မှာ facebook မှာတော့တက်ကြတယ်အဲ့ထက်မှာတော့ edit လောက်တာမရှိတော့မှန်တာပါတယ်မှားတာလည်းပါတယ်ဒီဟာတွေရောက်မဲ့ဆက်ဖြစ်တယ်လို့လည်းပဲသမဏကလည်းအပြစ်တော်တင်ထားသေးတယ်။ဒါပေမဲ့တချို့ပေါ်ထွက်လာတဲ့သတင်းထဲမှာစွမ်းအားရှင်တွေရဲ့လက်ချက်စုရောလည်းပြောကြတယ်။အဲ့ဒါကဘယ်လောက်ဖြစ်နိုင်ပါလဲ။ဥအောင်လင်းထွတ်ဘယ်လိုသိနိုင်မှာလဲကွာဒီကိစ္စကစွမ်းအားရှင်နဲ့ဆက်လာ
တယ်။ဒီကိစ္စရဲ့ပတ်သက်ပြီးတော့ဟိုကျွန်တော်ကတော့ပြောချင်တာကတော့ဒီဟိုဖြစ်ဆက်ဆက်ကျွန်တော်တို့ဖြစ်နေရပေါ့။အခုလိုလူတိုင်းမှုတွေတိုက်ခိုက်မှုတွေဖြစ်ရင်ကျွန်တော်တို့ချင်းတော့တယောက်သားလို့ရှိရင်အားလုံးအစင်းဆက်ဒီဘသူဟာဥစည်းဥတော်ပြီးတော့ဘသူမိတ်သိနေဆိုတာကိုအစားဆုံးဆွဲထုတ်လို့ရပါတယ်။ကိုယ်ကိစ္စမှာလည်းစမ်းထုတ်ချင်လို့ဒါဒီလိုဖြစ်တယ်လို့ကျွန်တော်အပေါင်းကျွန်တော်ပြောချင်တယ်လीဒီစာရှင်နဲ့ပတ်သက်ပြီးကျွန်တော်တို့စရရင်ကျွန်တော်တို့အဓိကကဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်နေတာတောက်ခိုင်ကွင်းတို့ရဲ့ပြဿနာပါအဲကျွန်တော်တို့သတ်မိပါလိမ့်မယ်ဒီပြည်မတိုင်ခင်မှာဒေါ်စောစုကြည်ကိုလှုပ်ပြီးတဲ့အခါမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့လူမှုစီဝေးအင်အားအင်တာမကောင်းပါလေအင်အားကောင်းတဲ့အခါမှာတို့ဒီခိုင်ဖြိုးအနေနဲ့စဉ်းစားတာရှိပါလေကောင်းရဲ့ကြားပါလိမ့်မယ်ဒီမီဒီယာနဲ့တိုက်ရမယ်လို့လူစုလူဝေးကိုလူစုဝေးနဲ့ကြံတိုက်ရမယ်ဆိုတော့ဒီလျှို့ဝှက် policy တွေကိုအချိန်ကပေါ့လေဆိုတော့ဒီကိန်းကျိုးရဲ့ဒီတာဝန်ခံလုပ်တဲ့သူတွေကအကောင့်တွေပေါ်ခဲ့ပါလေဆိုတော့အဲ့ဒီအကောင့်တွေပေါ်ခဲ့တဲ့သူကလက်ရှိလည်းအဲ့ဒီဖြစ်နေတဲ့တိုင်းရဲ့တာဝန်ခံဖြစ်နေတဲ့တကြောင်လို့ပထမအဆုံးကျွန်တော်တန်တရားရှိတယ်ပေါ့လေ
ဟုတ်ကဲ့
ဆိုတော့ဒီ search ဆိုတာဘယ်လိုလူမျိုးလဲဆိုတာကျွန်တော်ဆောင်းပါးတွေမှာလည်းကျွန်တော်တို့တွေ့ပါလိမ့်မယ်အဲ့တော့တကယ်တော့ဒီလောက်ကိမဲ့ရှင်နေမဲ့တင်ညာမဲ့အဲ့လိုဝူချင်းစိတ်ဓာတ်ဆိုရဲတော့တွင်းနေအဲ့ဒါဖက်ဆန်ပေးတယ်ပေးပြီးတော့မှဒီမွေးထားတဲ့လူတွေပါဒီပေးရင်မှတင်ထားတင်ရှားရပါပဲ
ဟုတ်ကဲ့
တော်ရည်ဒါတော့ဆက်စီချင်းနဲ့ပို့ရဲဆက်လုပ်ခဲ့တာအားလုံးသိတယ်ဒါတကယ်တကယ်ဖမ်းတော့ဒီအဲ့ဒါဒီဘက်အနာရီအဖွဲ့တွေပဲဖမ်းခိုင်းတယ်ဒီရိုက်တဲ့လူတွေဖမ်းမခံဘူ
းဟုတ်က
ဲ့နောက်ပိုင်းတန်ခါရေးကိကိုပြင်ရှင်းတယ်အဲ့ဘလို့ပဲဖြစ်ဖြစ်အဲ့ဒါဒီလုပ်တဲ့သူတွေပဲခံရတဲ့နေသားလို့ရှိတယ်
โอเค
ဒီဘက်ပိုင်းမှာကြားတဲ့အခါကျတော့ပီသူရဲ့အစိုးရသူပြောမှာဒါဥသိမ့်စိန်ပေါ့လေဒီမှာဥသိမ့်စိန်ကိုလည်းကြွေးကြော်ပြီးတော့မှတက်ခဲ့တယ်။ဒါနဲ့ခေါင်းသတိထားပြီးပါလိမ့်မယ်။လေဘရောင်းပြည်တဲ့ရခိုင်ပြည်တဲ့မိလာလာချုပ်ပကိုတိုင်းဘာမှဖြစ်လို့မရဘူး။လေဘရောင်းကိစ္စမှာလည်းဒါဒီရေးမကြီးကလုံမဲ့တော့လေသမရမင်းကခိုင်းတာမဟုတ်လို့ပြောတယ်။တော့ရခိုင်မိလာလာချုပ်အားလုံးကိစ္စတွေကကျွန်တော်တို့ဒါတို့တိနေပါလေဘသူလုံးနေဆိုတော့တိနေပါလေတမလားနေနေတာလေလုံးနေတဲ့သူတွေကိုပြီးတော့ပြည့်တယ်သူမပြောရတဲ့နေသားဖြစ်တဲ့အခါကျတော့ Facebook တွေ media တွေကြားတဲ့ဟာ
ဒ
ီရဆိုင်တဲ့လူတွေကိုစက်တရာတွေရှောက်ရှားတဲ့နေသားမျိုးရှိပါလေအခုဒါမဟာသတိသူကဟိုတန်းဟိုစားစင်းလို့ဖြစ်တဲ့ကိစ္စရယ်တမလားခိုင်းတာပဲအဲတကယ်တကယ်တာဝန်မရှိဘူးအဲဒါသူ့ကိုဘသူကနေပြီးတော့မှာပြောနေလဲဆိုတာကတော့တော်ဒီကတော့အတိအကျတော့မပြောနိုင်ဘူးပေါ့
ဟုတ်ကဲ့ဟုတ်ကဲ့လူတွေကတော့ခံမှန်းကြည့်ပါဘူး
ဘုဖြစ်စီမလေးကိစ္စမှာလည်းတကယ်တော့နောက်ကွာချိုးကြိုက်တဲ့လူတွေဆိုတာသူလဲဆိုတာအားလုံးစဉ်းစားရင်ကောက်ကောက်ကလေးမြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုလို့ရှင်းပြရဆိုတော့ကျွန်တော်သောရရှင်ကြီးရေးထားတဲ့စာတွေကိုလည်းကျွန်တော်အရေးကြီးတဲ့စာတချို့ကိုအချင်းယုံပြီးဖတ်ပြပါမယ်မေးချင်တဲ့ဆွေးနွေးချင်တဲ့သောရရှင်တွေလည်းအများကြီးဒီဟာကိုဘယ်လိုတားမလဲဆိုတာကိုကျွန်တော်စဉ်းစားထားရပါခင်ဗျာဒီဟာကိုဘယ်လိုဖော်ထုတ်ရင်းပြမလဲဆိုတာပထမဆုံးပြောချင်တဲ့သောရရှင်လူစားကဦးသန်းသေးဖြစ်ပါတယ်အဲ့ပုဂ္ဂိုလ်ကတော့88တုန်းကလူလူရဲ့နိုင်ငံရေးအနာပီဆန်မှုမြင့်တက်လာချိန်မှာတောင်ကြီးပြည်အောင်လန်းထူစင်ကမြေတဲ့အဲ့ဒီမှာဘာသာရေးအရေးခင်းတွေဖြစ်ခဲ့တယ်။တမျိုးရဲသားတွေအချင်းချင်းမသိမမြတ်ဖြစ်ကြတဲ့ဗျုံသားကြီးထပ်ဖြစ်တယ်။အဲ့ဒါဟာလူလူကိုအာယုံပြောင်းဖို့အစိုးရကဖန်တီးတယ်လို့မြင်ကြတယ်။အခုမန္တလေးဖြစ်ရတာလည်းပဲအောင်ပင်လေလူလူစီဝဲပြီးအဲ့ဒါအောင်ပင်လေဆိုတာဟို436ကိစ္စနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်နဲ့မင်းကိုနိုင်တို့ပြောတဲ့ဆွေးနွေးပွဲထင်ပါတယ်။အဲ့ဒါပြီးမှထပ်ဖြစ်တဲ့ဆိုတဲ့ကိစ္စဖြစ်နေတဲ့အတွက်ကြောင့်နာသန်တရားဖြစ်တယ်လို့ဒီသောရရှင်ကရေးထားပါတယ်ဆိုတော့သူကဘာပြောလဲဆိုတော့ဥပဒေနဲ့ကန့်သက်လို့မရတဲ့အာဏာရှိတဲ့သူတွေမှဒီလိုအဒီကွမျိုးကိုဖော်ဆောင်နိုင်မှာဖြစ်ပါတယ်တဲ့ခုနကကို အောင်င်းထုပြောသွားတဲ့သဘောပါပဲဒီသောတာရှင်ကလည်းလို့ဆုံးသတ်ပါတယ်ပြည်သူတွေဟာဘာသာရေးအဓိကယုံလုံးဝမဖြစ်အောင်မတားနိုင်ပေမဲ့ပြည်သူလူထုရဲ့88အရေးတော်ပုံကြီးကတော့ဘာသာရေးမှိုင်းမိသူတွေကိုဒီမိုကရေစီဘက်တော်သားဖြစ်အောင်ပြောင်းလဲနိုင်စေနိုင်ခဲ့ပါတယ်တဲ့အဲ့ဒါကိုသင်ခန်းစာယူပါဆိုတော့အခုလည်းလူထုအနေနဲ့ကတော့ဒီဘာသာရေးအဓိကယုံမှာပါဝင်နေတဲ့လူတွေကိုလည်းပဲဒီမိုကရေစီဘက်သားဖြစ်အောင်ပြောင်းလဲဖို့သူကဆန္ဒပြထားတယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒီစာကတော့နောက်သရရှင်သူကတော့ကိုဆက်ဆက်ဖြစ်ပါတယ်ရန်ကုန်က VOA ပြောသလိုလူတို့ရှင်းပဲပြောမယ်တဲ့နံပါတ်1ကနိုင်ငံရေးပဋိပက္ခနောက်ွယ်မှာနိုင်ငံရေးရွေးချက်နဲ့လှုပ်ရှားနေတဲ့လူတွေရှိရဆိုတာသမ္မတကိုယ်တိုင်ပြောထားပြီးဖြစ်ပါတယ်နံပါတ်2ဒီပြဿနာကိုလှုပ်ရှားချုပ်ကန်သူတွေကိုဖော်ထုတ်အရေးမယူနိုင်ခြင်းဖော်ထုတ်အရေးယူနိုင်ခြင်းမရှိပါဘူးတဲ့မန္တလေးဖြစ်စဉ်မှာကိုင်းဖြားကိုင်းနာလေးတွေကိုပဲဖန်ထားတာဖြစ်ပါတယ်တဲ့စောစောကပြောထားတဲ့ပုဂ္ဂိုလ်တွေနဲ့ထပ်တူထပ်မြပါပဲနံပါတ်3ကထိတိယောက်အရေးယူဆောင်ရွက်ဖို့တော့မလွယ်ပါဘူးတဲ့ဘာကြောင့်လဲဆိုရင်ရွှေသမင်းဘဲကထွက်မင်းကြီးတာကထွက်နေလို့ပါဆိုပြီးတော့ကိုသက်ကပြောပါတယ်ကိုယ်သက်တစ်ဆက်တည်းမှာပဲပို့ထားတဲ့ကာတွန်းတစ်ခုလည်းပဲစိတ်ဝင်စားဖို့ကောင်းပါတယ်ဘယ်လိုပြောထားလဲဆိုတော့ကာတွန်းမှာရေဒီယိုတလုံးကိုပေးနာထားပြီးတော့သမနာကြီးရဲ့ရေဒီယိုမင်းကုန်းအပိမှာတော့စူရော်ကြီးဒေါ်မာမာအေးရဲ့ရုံရခက်ကြီးတချင်းကိုထစင်ထုတ်လွှင့်မှဖြစ်ပါတယ်ရှင်ဆိုတော့ကာတွန်းဆရာတယောက်ရဲ့ကာတွန်းကိုရေးထားပါတယ်သမနာရဲ့မင်းကုန်းကိုမယုံဘူးလို့ပြောထားတာဖြစ်ပါတယ်နောက်မန္တလေးကဥလှမြင့်ကလည်းသမနာကြီးကိုပြောထားပါတယ်လေးမဟုတ်အလုံးနဲ့သက်တည်ပြပါလို့အော်လိုက်ပြစီခင်ဗျာတဲ့သမနာကြီးကြားလိုက်မယ်ထင်ပါတယ်ဒီအမှန်တွေကိုနောက်တော့ရှင်အမျိုးသမီးတူဦးကတော့နောက်ွယ်ကကြိုးကင်နေသူတွေကတော့သူရဲ့ရေးထားချက်အတိုင်းအတိအကျဖတ်မယ်နော်ကျွန်တော်စစ်သားနဲ့ရဲတွေပါပဲတရားဥပဒေအထက်မှာစစ်တပ်ပဲရှိပါတယ်တဲ့စစ်တပ်အထက်မှာဘယ်သူတွေရှိတယ်လဲဆိုတာတော့ကျွန်မမသိပါဘူးရှင်ဆိုပြီးတော့မတ်နွေကရေးထားပါတယ်ခင်ဗျာအခုပါဝင်ဆွေးနွေးလို့ရတော့ရှင်ကိုကျွန်တော်ဖိတ်ခေါ်ပြစေပထမအဦးဆုံးပုဂ္ဂိုလ်တူဦးကတော့ကိုညာနိုင်ဖြစ်ပါတယ်ကိုညာနိုင်ကြပါလား ဟုတ်ကဲ့လူတွေဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာပြိပခါတွေရဲ့နောက်ွယ်မှာကြိုးကန်သူတွေရှိလားဆိုတဲ့ဒါမိကုန်းကအဲ့အချက်လက်တွေကိုခြေခံပြီးပြောမှလဲဆိုတာလည်းအရေးကြီးပါလေ။အဲခမန်းပြီးထောက်ထားမဲ့ပြောလို့လည်းမဖြစ်ပါဘူးခင်ဗျာ။အဲဆိုရတာလားအတိုက်ခံတွေတက်ကလားစစ်တက်ကလားဘာသာရေးဆက်ရောက်တွေကလားဤပရောက်ပြောကြလေလားဆိုတာပြောမယ်ဆိုရင်အချင်းချင်းရှိတောင်းရမယ်ပွဲပြောချင်ရင်ပြောလို့ရပါတယ်။အဓိကကတော့ပြည်သူတွေအခုလိုဒုလောဒုလောနဝေးပင်တောင်ဖြစ်နေတာဖြည့်ဖြည့်ရမယ့်အဓိကတောင်းဝန်ရှိသူကတော့အဆိုရပဲလို့ထင်ပါလေ။အချင်းတို့အတွက်တသီထင်းထင်းအရေးမယူနိုင်တဲ့အတွက်ကြောင့်ဒီလိုအချိန်လေးအထိဖြစ်ပေါ်လာတာပါ။ဒီကနေ့ပြည်သူတွေစောင့်ရနေရဲ့အခက်အခဲဖြစ်တနာဖြည့်ရှင်းနေရတဲ့အချိန်မှာအယုံလဲသွားစီခြင်းလို့လားဆိုတဲ့ဒီလိုအပြစ်ခေါ်ဖြစ်ပေါ်စီတာကလည်းဒါအစိုးရအတွက်ဒါရတဲ့တောင်းနေရလက်မဟုတ်ပါဘူးခင်ဗျာဒီလိုပြစ်ဒဏ်တွေကိုမထင်သိနိုင်မှုဆိုရင်ပြည်ထောင်မှာမကဘဲနဲ့ကြော်တို့တာတိပရောက်မြန်မာပြည်ပေါ်မှာလည်းအနည်းနဲ့အများကြီးရဲခံမှုဆိုတာရှိလာနိုင်ပါတယ်ဒီလိုကိစ္စတွေနောက်ထပ်မဖြစ်ပေါ်အောင်ဆိုရင်အစိုးရရောတန်တဲ့နိုင်ငံရေးပါတီတွေဒါပြည်သူတွေဘာသာပေါင်းစုံကခေါင်းဆောင်တွေအားလုံးကလည်းပူးပေါင်းဝမ်းဝမ်းပြီးတော့ကျွန်တော်တို့ရုပ်ဆောင်မှုအရေးကြီးပါတယ်ဒါပေမဲ့လည်းအစိုးရအနေနဲ့ရိုးရိုးရဲကန့်ကျဲလို့မရပါဘူးခင်ဗျာတံပတ်ကတော့တင်းရမှာပဲဖြစ်ပါတယ်ပြည်သူတွေအနေနဲ့ကလည်းပြင်ညာတိဝနှလုံးသားကိုဆိုတာအရေးကြီးတယ်ဆိုတဲ့အကြောင်းကိုကျွန်တော်ဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ပါကိုညာနိုင်ကျေးဇူးတင်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ဥထွန်းမြင့်ဖြစ်ပါတယ်ဥထွန်းမြင့်ကြပါလား
ကြားကြပါတယ်ဗျာ
ဟုတ်ကဲ့ဥထွန်းမြင့်ကျွန်တော်အဓိကတောင်းပေးချင်တာဘယ်လိုလုပ်ပြီးတော့ဒီလူကိုဖော်ထုတ်ပြီးတော့ဂိုင်တွေအရေးယူနေနောက်ွယ်ကကြိုးဂိုင်နေလူကိုဘယ်လိုအရေးယူနိုင်လဲဘယ်လိုဖော်ထုတ်နိုင်မှာတင်များတင်ပါလဲအ
ဲဒီလူရတဲ့ကတော့ခုနကပြောလို့ဒါကတော့အာဏာရှင်တွေရဲ့နေပြည်တော်ပဲကျောင်းကနေလို့အစိုးရကတော့ပြောမှာမဟုတ်ယူကြီးတို့လက်ဝဲဖွဲ့စည်းကိုတိုက်ခိုင်းဆိုတော့အဲ့ဒီဖွဲ့စည်းတွေကဒီမျိုးပြည်ကဘာလဲပြည်ကတွေကိုသဘောတရားကြီးရောက်ကလက်မခံတာလေဒါအာဏာရှင်တွေရဲ့ဒုထုံးလူကြီးပဲအဲ့တော့ဒီနောက်ွယ်ကဒီအကြမ်းဖက်ဘာသာရေးကွန်မတီဒီအကြမ်းဖက်မှုတွေကိုဒါလုကင်နဲ့ဒါဖွဲ့စည်းတွေကညာသူတို့ကဒီဖွဲ့စည်းတွေဒါတိထားကွာသန္တာကိဘေယာတိဒေါသကိမောဂရီဆိုတဲ့ချစ်ချင်းမုန်းချင်းကြောက်ချင်းမတိမိုက်မင်းချင်းဆိုတဲ့ဒါအာဂရီလေးပါဒါလွန်ကျွနေရဲဆိုတာသိရမှာ။ဆောင်းနိုင်ငံတော်တမလာကြီးကသူ့ရဲ့ကျမ်းကျင်မိကုန်းမှာနိုင်ငံတော်တည်ငြိမ်ရေးနိုင်ငံတော်နိုင်ငံတော်ကွန်ပျူတာတက်မှုဆိုတာကြီးကိုသူတက်လာကြတဲ့သူဆွေးနွေးလာတာပေါ့ဗျာ။ဆွေးနွေးလာတာတကယ်တမ်းကျတော့ဘာမှအဝမ်းမပြေဘူး။အဲတော့သူ့ရဲ့နိုင်ငံတော်ခြေခံမှုများတယ်မှလည်းပဲဒီပုံမှောက်မှာပြည်တော်စုမပြိုခွဲတိုင်းသားသူလုံးညီမမပြိုခွဲတိုင်းသားသူလုံးညီမမပြိုခွဲအချုပ်ချာအာဏာတိတိုက်ခံရေးစစ်မှန်နဲ့
ဟုတ်ကဲ့ပြ
ည်ပါတဲ့ပါတီလုံးစုံဝင်စစ်ထုံးကားရေ
းဟုတ်ကဲ့ဥ
တော်နဲ့ဒီအောင်တတ်ချင်းလွတ်လပ်ချင်းညီမာချင်းဒီလိုတော့လောကပါလာတရားထုံးကားရေးနောက်နိုင်ငံတော်ရဲ့အမျိုးသားနိုင်ငံဥဆောင်မှာတတ်မလို့အပေါင်းဥဆောင်လေဒီအခြေခံမှု6ချက်ကိုလည်းသူကိုယ်တိုင်ရေးဆွဲခဲ့တဲ့အခြေခံမှု6ချက်ကိုလည်းတကယ်တမ်းဘလောက်
ကနေ့ရှင်ဒီလိုက်နိုင်နိုင်လေးဆိုတာကဟုတ်ကဲ့ဥထမင်းပြောတာသဘောပေါက်ပါတယ်ဆိုတော့ဆိုးရပေါ့နိုင်ငံတော်သမ္မတကိုယ်တိုင်တာဝန်ရှိပေါ့ဒီကိစ္စမှာကိုနေလင်းဥရောပဲလို့ပြောချင်ပါလေကိုနေလို့မရှိဘူးဟုတ်ကဲ့အဲ့တော့အခုဒီအခုဆွေးနွေးချက်နံပါတ်တပီတော့ကျွန်တော်ကိုဇာနီအောင်ကိုနည်းနည်းပြန်ပြီးတော့မေ့ချင်ပါတယ်အခုဆွေးနွေးရတဲ့လူတွေထဲမှာတချို့ကတော်လေး တီတီကြကြပြောလာတဲ့ဥအောင်လင်းထွတ်ထွတ်ဆိုရင်ဒါဟာဘယ်သူတွေဖြစ်နိုင်တယ်စွမ်းအားရှင်သူတို့ကံတွင်နေတဲ့လူတွေလို့ပြောတယ်တချို့ကလည်းပဲအနာရှိတဲ့ပုဂ္ဂိုလ်တွေကဘယ်သူတွေပုဂ္ဂိုလ်ဆိုလည်းပဲနိုင်ငံတော်တမန်ကြီးကံပြောတယ်ဆိုတော့ဒါတွေကဘလောက်ဖြစ်နိုင်လဲကိုဇာနီအောင်တို့ရဲ့ငင်းငန်းရေးထိမ့်သိမ့်တဲ့ကော်မတီအနေနဲ့ငင်းငန်းရေးထိမ့်သိမ့်ညုံမဲ့လားတကယ်ဒီလူတ
မန္တလေးပါဝင်ရခင်ကဖြစ်ခဲ့တဲ့ကျွန်တော်တို့ဒီပฏิပက္ခတွေနေထိုင်ုံနေအဲ့ဒါဒီကိုတကယ်တမ်းကျွန်တော်တို့ရှင်းဖို့ဆိုရင်ခုနနောက်ွယ်ကကြိုးကြိုင်နေဆိုတဲ့သူကိုတကယ်ဖော်ထုတ်မှသာလေတက်တန်ရဲ့အရင်းကြီးကိုတကယ်ရပါမယ်အဲ့တော့ဒါကိုဖြည့်ရှင်းနိုင်ရင်မရှိဘူးအဲ့တော့ဒီရဟာမှာရှင်းတဲ့အခါမှာအာနာယနော်အစိုးရအဲ့အာနာပိုင်းအဖွဲ့အစည်းကမလုပ်ခဲနဲ့ဒါမဖြစ်ပါဘူးအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီအာနာပိုင်းအဖွဲ့အစည်းနဲ့ဟလာသူတို့မလုပ်လို့အောင်ကျွန်တော်တို့ကဟလာကူညီမယ်လက်တွဲမယ်ဆိုပြီးတော့ကျွန်တော်တို့လုပ်ပါတယ်အဲ့ဒါကကြတော့အခုခါမှာကျွန်တော်တို့နိုင်ငံရေးအရာဘာရှိလဲဆိုတော့လွတ်တော်ကိုယ်စားလှယ်များလည်းရှိပါတယ်အဲ့တော့ဒီလွတ်တော်ကိုယ်စားလှယ်များဟာသူ့မဲဆန္ဒနယ်မှာဖြစ်ပြနေတဲ့ကျွန်တော်တို့ပြည်သူများရဲ့အသက်အိုးအိမ်စီးစင်ကိုထိခိုက်ကြီးလန့်ဆာဆာနေကြရစီဝါရေးကောင်းကောင်းမလုပ်ရဆိုတဲ့အနေထားတွေကိုဒါသူတို့ဘက်မှာလုံးဝတာဝန်ရှိပါတယ်အဲ့ဒါကြောင့်မို့ဒီလွတ်တော်ကိုယ်စားလှယ်များကိုလည်းပဲကျွန်တော်တို့ကော်မတီအနေနဲ့ကကျွန်တော်တို့မဲဆန္ဒရှင်ပြည်သူလူထုကိုဆောက်ဖို့ဒီချင်းတွေကိုရက်နှံ့မှုဆိုတဲ့ကိစ္စတွေကိုကျွန်တော်တို့တိုက်တွန်းလို့ဆိုတာညာကြခင်ပို့ပါမယ်အခုလက်ရှိကြုံနေရတဲ့ကိစ္စကတော့ကျွန်တော်တို့အစိုးရအပိုင်းဝင်လွတ်တော်ကိုယ်စားလှယ်တွေလွတ်တော်ဥက္ကဋ္ဌတွေကိုကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဩဝါဒခံယူပွဲတန်ဃာတော်များရဲ့ဩဝါဒခံယူပွဲကိုဖိနဲ့ခါလဲဖိတဲ့ခါမှလည်းပဲမလာပါဘူးခင်ဗျာရှင်းရနေမှာကျွန်တော်တို့နယ်လုံးဝင်ကြီးဗိုလ်မှူးကြီးအောင်ကျော်မိုးရုံးကန်းကိုကျွန်တော်တို့လူကြီးများကိုယ်တိုင်သွားပြီးတော့တွေ့ဆုံခွင့်တောင်းတာလည်းပဲဒီနေ့ဒီအောင်အကြောင်းမပြန်ပါဘူး။
ဟုတ်ကဲ့အဲ့တော့ဥဇဏီအောင်ရေးအဲ့တော့ခင်ဗျားတို့စာရေးလို့ကရောသူတို့ဘလောက်အေးအေးယူနိုင်မှလဲ။အဲ့ဒါသူတို့အာကိုလောက်သလားတော့လွတ်တော့ကုစတယ်ကြီး။အ
ဲ့ဒီတော့ကျွန်တော်တို့ကတော့ဟိုသူတို့ကဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့မဲဆန္ဒရှင်တွေရဲ့ဟာလာဒီကိစ္စတွေကိုမျက်ကွယ်ပြုလို့မရဘူးဆိုတာကိုတော့ကျွန်တော်တို့ပြောပါမယ်။နောက်တစ်ခုကတော့ကျွန်တော်တို့ကလူမှုရဲ့အားနဲ့ပေါ့ဗျာ။နော်လုပ်ဖို့လည်းပဲကျွန်တော်တို့အများကြီးလုပ်နေတယ်။လူမှုကူညီအစဉ်အဖွဲ့တွေကျွန်တော်တို့အများကြီးတော့တွေ့တယ်တွေ့ပြီးဆောင်ရွက်ပါတယ်ဒီနေ့ညဆိုလို့ရှိရင်အဲ့လိုတွေ့ထားတဲ့အတွက်ကျွန်တော်စัจကြမြောက်ပတိကနော်ခေါ်ဘက်ကနေလည်းချက်ချင်းဆက်သွယ်ဆောင်ရွက်နိုင်တဲ့အနေအထားတွေရှိပါတယ်ကျွန်တော်တို့ဒါတွေလည်းပဲကျွန်တော်တို့လုပ်နေပါတယ်လူမှုအခြေပြုပေါ့ဗျာကျွန်တော်တို့ကလည်းလူမှုအခြေပြုရမှာပါ
ဟုတ်ကဲ့ကျွန်တော်နောက်မီဒီယာကိုရောမီဒီယာကရောဘလောက်ပန်ပိုးပါဝင်နိုင်မလဲခင်ဗျာဒီဟာကိုအနာပိုင်းတွေထုတ်ပြန်တဲ့သတင်းလောက်ကိုရေးနေုံနဲ့ကျွန်တော်တို့တာဝန်ချေကြမလားဒီဟာကိုကျွန်တော်တို့ကဒါ investigative journalist တွေပြီးပြီးအဲ့ဒီမျိုးများလုပ်နိုင်ဖို့အလားအလာရှိပါကိုမင်းနဲ့
ဟုတ်ကဲ့ပါအဲဘောပေါ့နော်ကျွန်တော်တို့တမတရဲ့မိန်ကွန်းလင်းမှာလဲသူကအရေးယူမယ်ဆိုရင်ဟာမျိုးပါပါတယ်တမတကကျွန်တော်တို့မန္တလေးနဲ့ဆိုရင်အလန်းဝေးပါသေးတယ်အတိကကျွန်တော်တို့မန္တလေးတိုင်းဒေသကြီးမှာဆိုရင်ဝင်းကြီးချုပ်ကအကြီးမှုပါပဲအဲသူဒါတကယ်ကိုဒီကိစ္စတွေမှာကြက်ကြက်မက်မက်နဲ့အချိန်နဲ့တပြေးညီအမြဲတမ်းဟိုဖီးရမှာလှုပ်ဆောင်နေတဲ့ရတဖွဲ့ဝင်တွေကသူကြက်ကြက်မက်မက်နဲ့အပေါ်ကနေအမိန်ပေးနေတယ်ဆိုရင်ပထမနေ့လဲကဲမှာကလေးကိုကဖြစ်ပေါ်နေတဲ့လူစုလူဝေးမှာဖြစ်ရှင်းနိုင်လိမ့်မယ်လို့ကျွန်တော်ကဟိုတွက်ဆထားပါတယ်။အဲကျွန်တော်ဟိုတလောကဟိုဟိုအနေရပဲမန္တလေးသတင်းသမားတွေမန္တလေးအခြေစိုက်သတင်းသမားတွေရဲ့ကြေညာချက်ထုတ်ပါတယ်။အဲ့ကြေညာချက်ထုတ်ဖို့ကျွန်တော်တို့ဟိုသတင်းသမားတွေစုပြီးတိုင်ပင်နဲ့တိုင်ပင်ကြပါတယ်။ဟိုတိုင်ပင်ကြတဲ့အခါမှာကြေညာချက်ထုတ်တဲ့မထုတ်တဲ့အဲကြေညာချက်ထုတ်မယ်ဆိုလည်းဘယ်ချက်တွေပါဝင်မယ်မလဲဆိုတဲ့ဟာမျိုးကျွန်တော်တို့ဟိုဆွေးနွေးကြတဲ့အခါမှာကျွန်တော်ဘလောက်ဒီ topic ကိုတင်လဲဆိုရင်ကျွန်တော်ဝင်းချုပ်ကိုနှုတ်ဖတ်ပေးရေးဆိုတဲ့ဟာမျိုးတောင်းဆိုရင်တောင်းမှဒါရနေပြီဆိုတဲ့ဟာမျိုးကျွန်တော်ကပြောပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်မိတ်ဒီလာရေးခင်းမှဆိုလဲသူကိုင်ရယ်စီရင်ကိုင်ရယ်တဲ့စီရင်အုပ်ချုပ်မှုတွေကညဖြစ်နေစပြီးဖြစ်တဲ့လူစုလူတွေဖြစ်ကြတဲ့ကဒါဟိုတတမမနဲ့ရှင်းမယ်ဆိုရင်လူကြီးတွေဘလောက်ဒီပေးစရာအကြောင်းရှိဘူး
။ဟုတ်ကဲ့ကိုမင်းနဲ့စိတ်ဝင်စားဖို့ကောင်းတယ်။အဲ့ဒီတော့ကိုမင်းနဲ့တို့အဲ့ဒီဂျင်ညာရဲ့ထုတ်ဖို့ဆုံးဖြတ်ပြီးတော့ထုတ်ဖြစ်သလားအဲ့ဒါ
ဟုတ်ကျညာချက်ထုတ်ပြပါတယ်ဒါပေမဲ့ကျွန်တော်တို့ကျွန်တော်ဆွေးနွေးတဲ့အဓိကထားပြီးဆွေးနွေးတဲ့ဝင်းကြီးချုပ်ကိုဖြုတ်ချရေးဆိုတဲ့အချက်ကိုတော့အဲတင်းသမားတွေဖြစ်ပြီးတော့ဒီလောက်ထိတောင်းဆိုရင်တော့
မဖြစ်နိုင်ပါဘူးအခြားစီမံဒီဖြစ်စင်ပဲပေါ့နော်စီမံခန့်ခွဲမှုညံဖြစ်နေဆိုတော့ဒါပဲဖြစ်ပါဆိုတဲ့အချက်လက်ကိုအားလုံးဝိုင်းဆွေးနေတဲ့အတွက်ကျွန်တော်ဝင်ရောက်ပြီးတော့ကျွန်တော်တင်တဲ့ပေါ့နော်ကျွန်တော်ဟိုတင်တဲ့ခေါင်းစဉ်ကတော့ပြပြပြီးတော့အဲ့လောက်ပဲဖြစ်တော့ပါတယ်ဒီနေရာမှာဘာပိုပြောချင်လဲဆိုရင်မိတိလာဖြစ်စင်ပါဆိုလဲဟိုပေါ့ခန့်ခွဲမှုညံဖြစ်နေပေါ့ဟိုဘယ်လောက်ထိကျွန်တော်ကဟိုထင်အောင်ထင်မှာဖြစ်ရလဲဆိုတော့တေချောင်းလှုပ်ပေးသလားလို့တော့ထင်အောင်ထင်မှာဟိုဖြစ်တာပေါ့ဟုတ်ကဲ့
အဲ့အထောက်ထားများတွေ့သလားကျွန်တော်ကစိတ်ဝင်စားပါတယ်တွေ့နိုင်လား
ထောက်ထားတွေ့ပါတယ်ကျွန်တော်မိတိလာအဲ့ဖြစ်စဉ်ပြီးတဲ့အခါမှာကျွန်တော်ဟိုဒီချုပ်ကဟိုဥဝင်ထိန်နဲ့နော်လို့တော့ကိုယ်လည်းဟိုတိတိလို့တော့ကိုယ်လည်းဥဝင်ထိန်ကိုအင်တာဗျူးတော့ရှောက်လုပ်ပါတယ်သူကဘာပြောလဲဆိုတော့ဝင်းကြီးချုပ်ရဲ့စီမံခန့်ခွဲမှုကညံဖြစ်ပါတယ်ဆိုပြီးကျွန်တော်နဲ့အင်တာဗျူးမှာကျွန်တော်ဆက်မျက်နှာထက်လည်းတင်ခဲ့ပါတယ်အဲ့တုန်းကသူဒီတိုင်းဖြေထားပါတယ်သူကညံဖြစ်နေသူရှေ့မှာကိုပဲရဲရှေ့မှာကိုပဲဒီလူဟုတ်ကိုကဟိုပေါ့နော်တစ်ဖက်နဲ့တစ်ဖက်ရန်ဆောင်ပြီးတော့အနေပြုတ်နေတဲ့အနေထားတွေကိုဒီရဲတပ်ဖွဲ့ဝင်တွေကလည်းမဖြစ်ရှင်းနိုင်ဘူးသူလော်စပီကာနဲ့အော်ရော်တော်မှာသူ့အတော်ခဲနဲ့ထုတ်ရဲဆိုတဲ့အနေထားမျိုးတွေပြောပါတယ်ခင်ဗျာ
ဆိုတော့သူ့အတော်ခဲနဲ့ထုတ်ရဲဆိုတော့သူကတမင်လှုပ်ပေးတာမဟုတ်ပါဘူးတော့
ခင်ဗျာ
ဘယ်သူကအော်ရာလဲဦးဝင်းထင်က
ဦးဝင်းထင်ကမိုင်းနဲ့အော်ပါတယ်ဟိုလော်စပီကာလေးနဲ့အော်ပါတယ်ဘာဖူဖူထုတ်ထားပါတယ်လူစုခွဲပါဆိုပြီးအော်တဲ့အချိန်မှာလူစုဘက်ကတော့မှခဲနဲ့ထုတ်ရဲဆိုတဲ့အနေထားပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဦးအောင်လင်းတော်ပဲမေးပြစီအခုတော့နည်းနည်းရိမ့်ပြီးရပါလေဘသူတွေလုံတက်လူအနာရှိတဲ့လူတွေလည်းပဲပါဝင်တယ်ဆိုတဲ့သဘောမျိုးပေါ့အခုဆွေးနွေးရတဲ့ဟာကိုကျွန်တော်နားလည်တော့ပြောရမယ်ဆိုရင်တော့နောက်ပြီးတော့ခက်ချင်းပြောရင်တော့အနာရှိတဲ့အကြီးကြီးတွေဥပဒေနဲ့တော်ရင်တန်ရင်ကင်တွေလို့မရတဲ့ပုဂ္ဂိုလ်တွေရှိနေတယ်ဆိုတာကိုကြားရပါတယ်သတင်းသမားတွေကလည်းသူတန်းတန်းလောက်စူးစမ်းရတယ်အနာရှိတဲ့လူမှမဟုတ်ပဲသတင်းဆိုတာလည်းပဲဆိုတော့ဦးအောင်လင်းတော်ဒီကိစ္စကိုဒီလူကိုဘလို့ကင်တွေဖြစ်နိုင်မယ်ထင်ပါလဲဗျာ
သူကျော်စံတာတကယ်တော့ရယ်လေးပါမန္တလေးတိုင်းအကြီးကျယ်လို့တဲ့ကိုရဲမြင့်ကလည်းကျွန်တော်တို့ထောင်ဒီရှားရဖလို့ခေါ်တဲ့ဒါကျွန်တော်တို့နောက်ပိုင်းပေါ့လေတပ်တော်တော်လိုင်းရဲ့တော်လိုင်းမှုချုပ်ပါဟောဒီတပ်တော်တော်လိုင်းမှုချုပ်လုပ်ခဲ့တဲ့လူတယောက်ကဒီလောက်မညံ့ပါဘူးအဲ့တော့ကျွန်တော်တို့ဖြစ်ဆက်ဆက်တဲ့ကပေါ့ဒီလူတယောက်ကိုမြည်ရင်အဲ့ဒီခွဲသက်တွေအားလုံးလိုက်ရင်သူတစ်ဆောင်ကြီးလည်းဖမ်းလို့ရပါပဲစိတ်မထက်ပါဘူးအဲ့တော့အခုကတကယ်မဖမ်းလို့ပါတကယ်မဖမ်းဘူးတကယ်မစစ်ဘူးတကယ်မလုပ်တဲ့အတွက်ကြောင့်မလို့ဒါသူတို့ဝါရဖြဲနေတာချိုးကိုင်းနေတို့ဘာလို့ညာတို့ကသူတို့ရှောက်ကြနေကြတာတကယ်မဖမ်းရလို့ပါအဲ့တော့တကယ်ဖမ်းရရင်ဒီကိစ္စကလွယ်လွယ်လေးပါတကယ်မလို့လို့ပါ
တကယ်မဖမ်းရတာလားတကယ်မဖမ်းခြင်းတာလားဆိုတာကတော့သောတာရှင်များသာတွေးချင်တော့မူကြပါတော့လို့ပြောရင်ဒီနေ့တိုက်လေလံအစီအစဉ်ကိုဒီမာတင်ဒီကိုချုပ်လိုက်ပါခင်ဗျာပါဝင်ဆွေးနွေးသူတွေနားဆင်သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါစီစဉ်တင်ဆက်တဲ့တရိုက်လေးလိုက်စီစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်တဲ့ဒူ view ကထုတ်ရတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုကျမတို့ရဲ့ internet ဆာမျက်နှာ burmese.vuanews.com မှာလည်းနားဆင်လို့ရပါတယ်ရှင်စနေနေ့ညစီစဉ်တွေကိုတရိုက်ထုတ်လင်းပေးနေတာပါမနေ့ပြန်မနေ့ခင် view မြန်မာဘာသာစီစဉ်တွေကိုတော့ line to meter 30 40 48 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုချိုချောသိန်းကကြီးညာပေးပါအောင်မရှင်
အစ္စရေလကဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေထိုးစစ်ဆင်တိုက်ခတ်နေတာဒီကနေ့မှ5ရက်ရှိသွားပါပြီ။တောက်တန်နေညဘက်မှာလူအများပြားသေဆုံးခဲ့တာနဲ့အတူအင်ဂါနီကလေးကစပြီးဂါဇာကိုတိုက်ခတ်ခဲ့တာကနေပါလက်စတိုင်းလူမျိုး100ကျော်သေဆုံးခဲ့ရပြီပါပြီ။ပါလက်စတိုင်းတွေကတော့လူပေါင်း120ကျော်သေဆုံးခဲ့ရပြီလို့ပြောပါတယ်။ဟမတ်စ်နဲ့တခြားစစ်သွေးကြော်တွေကအစ္စရေလကိုဒုံးကျည်လူပေါင်း900နီးပါးနဲ့ပစ်ခတ်တိုက်ခတ်ခဲ့ပြီဖြစ်ပေမဲ့အခုချိန်ထိတော့အစ္စရေလဘက်မှသေဆုံးသူတယောက်မှမရှိသေးပါဘူး။အာဂျင်တီးနားနိုင်ငံရဲ့သမရယူကော့ပွဲမှာမဲမတမမှုတွေရှိတဲ့ဆိုတဲ့ဆူဆက်ချက်တွေဖြစ်ပေါ်နေချိန်မှာပဲယူကော့ပွဲအပြီးတင်မာမှုတွေကိုဖြေလျော့ဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာအာဖဂန်နစ္စတန်ရဲ့ရှင်ပြိုင်မဲ့သမရလောင်းနှုတ်ကိုဒီကနေ့စနေနေ့မှာဒုတိယနေ့အဖြစ်ဆက်လက်ပြီးတော့ဆွေးနွေးနေပါတယ်။ရုရှားသမရဗလာဒီမီယာပူတင်ဟာလက်တင်အမေရိကန်နိုင်ငံ6ကြာခီးစဉ်ကိုစတင်လိုက်ပါတယ်။တောက်ကြနေ့ပထမဆုံးခီးတစ်ထောက်ကကျူဘာနိုင်ငံဖြစ်ပြီးသမရရောဂူကက်စထရိုနဲ့တွေ့ဆုံခဲ့ပါတယ်။ကျူဘာကရုရှားကိုပေးစရာရှိတဲ့အကြွေး90ရာခိုင်နှုန်းတနည်းအားဖြင့်ဒေါ်လာ3,000ကျော်ကိုလျော့ပစ်ပေးတာနဲ့ကျူဘာမြောက်ပိုင်းကမ်းရိုးတန်းမှာရေနံရှာဖွေဖို့ရုရှားကိုခွင့်ပြုတာတွေအပါအဝင်နှစ်နိုင်ငံကြားသဘောတူညီချက်အများပြားကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဂျပန်နိုင်ငံမှာစီးရေးချက်တွင်တဲ့ပေါ်ကန့်သက်ချက်တွေကိုဖြေလျော့ပေးဖို့အစိုးရရဲ့ဆုံးဖြတ်ချက်ဟာသမိုင်းဝင်ဆုံးဖြတ်ချက်တစ်ခုဖြစ်တယ်လို့အမေရိကန်ကဝေးရေးဝန်ကြီးချက်ကီဂဲလ်ကတောက်ကြနေမှာပြောခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဂျပန်လွှတ်တော်မှဥပဒေအတည်ပြုပြီးတာနဲ့ဂျပန်နိုင်ငံဟာဒေသရင်းလုံခြုံရေးအတွက်လည်းပူပြီးလှုပ်ဆောင်ပေးလို့ရမယ်ပြင်ကမ္ဘာ့စီးမြင့်မှာလည်းစစ်တပ်အခမ်းအနားကိုမြင့်တင်နေမှာဖြစ်တယ်လို့မစ္စတာဟီဂဲလ်ကပြောပါတယ်ခင်ဗျာ။
တင်းချင်းချုပ်ကိုကိုချွတ်ချော်တင်းကျင်ညာခဲ့တာပါ။ဇူလိုင်လ12ရက်စနေနေ့ညအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Curtis Binan ဖြစ်ပါတယ်။ကျွန်မကတော့ခင်ပြူထွေးပါ။ View American တန်ရဲ့စနေနေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေအသံလွှင့်ပေးကြတာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.